Welcome to the Voice of America in Burmese.
Mingla mena kima shi? Washington Bureau of VOA American အသံကနေ2018ခုနှစ်နိုဝင်ဘာလ13ရက်အင်္ဂါနေ့နေ့နဲ့ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40.48တူကနေတိုက်ရိုက်ထုံးလွှင့်သွားမှာဖြစ်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်ကျွန်မကခင်ဗျတို့ပါ။ဒီမနက်ခင်းတဲ့နေ့ကိုကိုဇော်ဝင်းနိုင်နဲ့အတူကြီးညာပေးပါပါ။ American အနောက်ချမ်း California ပြည်နယ်မှာလောင်ကျွမ်းနေတဲ့တောမီကြောင့်တိဆုံးရသူက31ယောက်ရှိနေပြီဖြစ်ပြီး200ကျော်ကပျောက်ဆုံးနေပါတယ်။စင်ကာပူနိုင်ငံကို၄ရက်ကြာခီးတွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတနင်္လာနေ့စီးပွားရေးထိပ်သီးဆွေးနွေးပွဲမှာရင်းနှီးမြှုပ်နှံသူတွေမြန်မာနိုင်ငံတွင်လာရောက်ရင်းနှီးမြှုပ်နှံဖို့အတွက်ဖိတ်ခေါ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နီယာ။
ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်ပြင်းထန်လှတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့ဟန်တားဖို့ကန့်ကွက်ပြောဆိုဖို့ပြက်ကွက်ခဲ့တဲ့အတွက်ဒေါ်ဆန်းစုကြည်ကိုပေးအပ်ထားတဲ့အမြင့်ဆုံးစုကို AI နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကမနေ့ကပြန်ပြီးရုပ်သိမ်းလိုက်ပါပြီ
We believe thatYou know, there's been a rapid deterioration of the human rights situation in Myanmar, in particular the horrendous suffering that the Rohingya...
AI ရဲ့ပြောခွင့်ရပုဂ္ဂိုလ်နဲ့ VOA ဆက်သွယ်မေးမြန်းထားတာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ရဲ့စင်ကာပူမှာပြောကြားခဲ့တဲ့မိကွန်းအပြည့်စုံတဲကကောက်နှုတ်တင်ပြတာကိုလည်းကြားမှာပါ။အဲဒီနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ Rohingya Muslim ဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကပြန်ပြီးလက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာနဲ့ကုလသမဂ္ဂရဲ့တုံ့ပြန်ချက်တွေကိုနောက်ဆုံးတုံ့ပြန်ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပါအောင်ရှင
်။ American အနောက်ပိုင်းက California ပြည်နယ်မှာရှိတဲ့ပြင်းထန်တဲ့ဒီနယ်မှာပြင်းထန်တဲ့တောမီလောင်ကျွမ်းမှုတွေကြောင့်အခုချိန်ထိတေဆုံးရသူက31ယောက်ရှိနေပြီးပျောက်ဆုံးနေသူက228ယောက်ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ Pacific သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်ကကျေပြောတဲ့ကမ်းခြေရှိတဲ့ California ပြည်နယ်တွင်နေထိုင်သူ3000ခွဲလောက်ဟာဘေးလွတ်ရာကိုပြောင်းရွှေ့နေကြပါတယ်။ Student Mine 400နီးပါးကျေဝင်းနဲ့တစ်တောမြင်နဲ့ဒေသခံအတိုင်းဝိုင်းတွေစီးပွားရေးရပ်ကွက်တွေမီးလောင်ကျွမ်းတဲ့ဒဏ်ကိုခံနေရတာဖြစ်ပြီး၆တွေ့တဲ့ရာသီဥတုနဲ့ပြင်းထန်တဲ့လေတံကအခြေအနေကိုပိုးပြီးဆိုးဝါးစေပါတယ်။ California ပြည်နယ်မြောက်ပိုင်းမှာတေဆုံးသူက29ဦးရှိနေပြီးအဲ့ဒီမှာ Paradise မြို့တစ်မြို့ကတော့ပျက်စီးသွားပြီဖြစ်ပါတယ်။အခုချိန်ထိအဲ့ဒီဒေသမှာမီးလောင်ကျွမ်းမှုရဲ့25ရာခိုင်နှုန်းကသာနှိမ့်တက်နိုင်ပါသေးတယ်။လေတိုက်ခတ်မှုကတနင်္လာနေ့မှာတနာရီကိုမိုင်40နှုန်းလောက်ရှိနေပါတယ်
။ပြင်သစ်နိုင်ငံမှာကျင်းပတဲ့ပထမကမ္ဘာစစ်ပစ္စုံညနှစ်တရာပြည့်အခမ်းအနားကိုတက်ရောက်ပြီးဝါရှင်တန်ဒီစီမြို့ကိုပြန်ရောက်လာတဲ့သမ္မတဒေါ်နယ်ထရန့်ကဥရောပတိုက်ရဲ့ကာဝေးဆိုင်ရာအသုံးစရိတ်ကိစ္စနဲ့အမေရိကန်နဲ့ကုန်သွယ်ရေးမှာဥရောပတိုက်ကပုံငွေပြနေတဲ့ကိစ္စတွေကိုတနင်္လာနေ့ကပြင်းထန်စွာဝေဖန်လိုက်ပါတယ်။တခြားကမ္ဘာကောင်းဆောင်တွေနဲ့တွေ့ဆုံစဉ်အောင်မြင်မှုတွေအများပြားရှိခဲ့ပေမဲ့ကာကွယ်ရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်ကိုတာဝန်ညီမျှဆက်ဆံရေးကိစ္စဆွေးနွေးကြတဲ့အခါမှာတော့လွယ်ကူခြင်းမရှိကြောင်းတင်းတင်းလာနေက Twitter လူမှုကွန်ရက်ကတစဉ်အကြင်ကြင်ရေးသားခဲ့တဲ့အထဲအဲ့ဒီလိုထည့်သွင်းရေးသားခဲ့တာပါနိုင်ငံတကာဆက်ဆံရေးနဲ့ပယ်မှာသူဟာအမေရိကန်အတွက်ဦးစားပေးလှုပ်ဆောင်တဲ့အမျိုးသားရေးဝါဒီဖြစ်ကြောင်းသမ္မတထရန့်ကသူ့ကိုယ်သူကြေညာထားပါတယ်ဒါပေမဲ့ Paris မြို့မှာတင်းတင်းလူနေကပထမကမ္ဘာစစ်ပြီးဆုံးတဲ့နေ့တရပြည့်အခမ်းအနားမှာပြောကြားတဲ့မင်းကွန်းထဲမှာကမ္ဘာတဝန်းကအမျိုးသားရေးဝါဒီတွေကိုဝေဖန်ပုတ်ခတ်လိုက်ပြီးအဲ့ဒီလူတွေဟာမျိုးချစ်ဝါဒကိုတစ်ဆာဖောက်သူတွေဖြစ်တယ်လို့သမ္မတပြင်သစ်သမ္မတအီမန်နယ်မက်ခရွန်ကပြောကြားပါတယ်သမ္မတမက်ခရွန်အဲ့ဒီလိုမင်းကွန်းပြောကြားနေတဲ့အချိန်မှာသမ္မတထရမ့်လည်းအနားမှာထိုင်ပြီးနားထောင်နေကြတာပါ
ဣသရေလနဲ့ဂါဇာနယ်ချမ်းမှာလူသေးကြီးခဲ့တဲ့ပဋိပက္ခတွေဖြစ်ပွားပြီးခဲ့တဲ့နောက်ဒီအချမ်းမှာတော့ပါလက်စတိုင်းတွေဘက်ကဒါဇင်နဲ့ချီတဲ့ဒုံးကျည်တွေကိုဣသရေလတောင်ပိုင်းကိုပြစ်လွတ်ခဲ့ပြီးဣသရေလဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေဂါဇာဘက်မှာလုပ်ပြီးတော့တုံ့ပြန်ခဲ့ပါတယ်ပါလက်စတိုင်းတွေရဲ့ဒုံးကျည်ပြစ်ခတ်မှုတွေကြောင့်ဒဏ်ရာရသူအနည်းဆုံး10ဦးရှိတယ်လို့ဣသရေလအရာရှိတွေကပြောပါတယ်မော်တာကြီးစံတစ်ခုဘတ်ကားတစ်စီးထိမှန်တဲ့အတွက်19နှစ်အရွယ်ဣသရေလစစ်သားတဦးအကြီးကျယ်ဒဏ်ရာရခဲ့တာပါဂါဇာဘက်ကပြစ်လွတ်တဲ့ဒုံးကျည်ပေါင်း300လောက်ရှိနေပြီးတချို့ဒုံးကျည်တွေကအိမ်တွေကိုထိမှန်တယ်လို့လည်းဣသရေလအရာရှိတွေကပြောပါတယ်။နေဇက်ဒေတာပါလက်စတိုင်းပြည်မှာတော့ဣသရေလလေကြောင်းတိုက်ခိုက်မှုတွေကြောင့်သေဆုံးသူ7ဦးကျော်2ဦးအပါအဝင်3ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ပြောပါတယ်။ဣသရေလလေကြောင်းတိုက်ခိုက်မှုကြောင့် Hamas အဖွဲ့ရဲ့ရုပ်မြင်သံကြားအဆောက်အဦပျက်စီးသွားတယ်လို့ဒီအဆောက်အဦတွေကဝန်ထမ်းတွေကတော့လေကြောင်းတိုက်ခိုက်မှုမလုပ်မီကြိုတင်သတိပေးချက်ကြောင့်ဘေးလွတ်ရာရှောင်တိမ်နိုင်ခဲ့တာပါ။ Hamas ဘက်ကအကြမ်းဖက်တိုက်ခိုက်မှုကို American ဘက်ကရှုံချပါတယ်။
အမေရိကန်ကအီရန်ပေါ်ပိတ်ဆို့ရည်ရွယ်မှုအသစ်တွေချမှတ်လိုက်တာကြောင့်2015ခုနှစ်အတွင်းအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ဆက်လက်အသက်ဝင်နေပါအောင်မလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပေမဲ့အီရန်ဟာအဲ့ဒီသဘောတူညီချက်တွေကိုသူ့ဘက်ကလိုက်နာနေစေဖြစ်ကြောင်းကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်အဖွဲ့ကပြောပါတယ်အီရန်နဲ့ဆိုင်တဲ့အခြေအနေတွေကိုတော့နိုင်ငံတကာအနုမြူစောင့်ရင်အေဂျင်စီ IAEA က3လတကြိမ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရရှိလာတာကြောင့်ပြန်လည်ရုပ်သိမ်းပေးထားတဲ့ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်အတွင်းပြန်လည်ချမှတ်ခဲ့တာပ
ါ။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေတက်ရောက်ဖို့အတွက်စင်ကာပူနိုင်ငံကို၄ရက်ကြာခီးသွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာပထမအနေမှာပဲတနင်္လာနေ့မှာပဲ ABS အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာမင်ကွန်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဟာအရှိတောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်တစ်ရပ်ဖြစ်တာမို့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့လည်းဖိတ်ခေါ်ခဲ့တာပါ။ဒီလိုရင်းနှီးမြှုပ်နှံမှုတွေလွယ်ကူအောင်မြန်မာနိုင်ငံဘက်ကလှုပ်ပေးနေတာဖြစ်ပြီးရင်းနှီးမြှုပ်နှံသူတွေဘက်ကလည်းတာဝန်ခံတာဝန်မှုယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့ပါတတိပေးခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေရင်ဆိုင်နေရပေမဲ့မြန်မာနိုင်ငံမှာတော့စီးပွားရေးဖွံ့ဖြိုးမှုကိုလာမယ့်9နှစ်အတွက်900တို့လာမယ်လို့ကပ္ပဘန်ကခန့်မှန်းထားတာကြောင့်ဒီလိုစီးပွားရေးအလားအလာကောင်းတဲ့မြန်မာနိုင်ငံမှာလာရောက်ရင်းနှီးဖို့အတွက်အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာဖိတ်ခေါ်လိုက်တာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကလူနည်းစုလူဟင်းကြတဲ့ပေါ်ပြင်းထန်တဲ့ရက်စက်ဖိနှိပ်မှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ကန့်ကွက်ပြောဆိုဟန်တားဖို့ပြက်ကွက်ခဲ့တဲ့အတွက်သူ့ကိုချီးမြှင့်ထားတဲ့ AI နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကြီးရဲ့အမြင့်ဆုံးလူခွင့်ရေးဆုကိုမနေ့ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့စုကိုလက်ခံရရှိစဉ်တုန်းကပြောခဲ့တဲ့ယုံကြည်မှုနဲ့ခံယူချက်ကတိတွေမလုံနိုင်ခဲ့ဘူးဆိုတာသူကိုယ်တိုင်အတိတ်တရားရစေဖို့အတွက်အခုလိုရုပ်သိမ်းတာဖြစ်ကြောင်း AI ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Bancosmi က VOA ကိုပြောပါတယ်2012ခုနှစ်ကဒေါ်ဆန်းစုကြည်ရဲ့အင်္ဂလန်နဲ့အိုင်ယာလန်နိုင်ငံတွေကိုသွားခဲ့တဲ့ခီးစဉ်အတွင်း Dublin မြို့မှာဒေါ်ဆန်းစုကြည်ကိုစုပေးပွဲအခမ်းအနားကျင်းပပြီးဂုဏ်ပြုချီးမြှင့်ပေးခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံမှာဒုံးကျည်တွေကိုခွဲဝှက်ထားနိုင်တဲ့စခန်းအနည်းဆုံး73ခုရှိနေပြီးဒီစခန်းတွေရှိနေကြောင်းမြောက်ကိုရီးယားဘက်ကနေကြေညာမထားဘူးလို့ဝါရှင်တန်အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဗဟိုဌာနကပြောပါတယ်။ကောင်းကင်ကျွရုဓာတ်ပုံတွေမြောက်ကိုရီးယားကနေထွက်ပြေးခိုလုံလာသူတွေကိုတွစ်ဆုံမေးမြန်းချက်တွေအမေရိကန်ထောင်လိုင်းရင်းနဲ့အစိုးရရာရှိတွေကိုမေးမြန်းချက်တွေပေါ်မှာအခြေခံပြီးတော့အစိုးရအဖွဲ့မဟုတ်တဲ့ CSIS အဖွဲ့ကတနင်္လာနေ့မှာအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားမှာရှိတဲ့ဒီစခန်းတွေကအကောင်အဝေးမျိုးစုံကိုပြစ်ခတ်နိုင်တဲ့ပဲ့ထင်းတဲ့ဒုံးကြီးတွေအတွက်တုံးတဲ့စခန်းတွေဖြစ်ပြီးဒီစခန်းတွေကိုကောင်းကောင်းဖုံးကွယ်ထားတာဖြစ်တဲ့အတွက်ဒါကမြောက်ကိုရီးယားဘက်ကသူ့ရဲ့စီးဆွန့်ရင်ဘယ်လောက်လုံနိုင်လဲဆိုတော့ဖုံးကွယ်ဖို့လုပ်နေတာပြနေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါတယ်ဒီစခန်းတွေကစစ်ကာလတွေမထင်မှတ်တဲ့တိုက်ခိုက်မှုအန္တရာယ်ခံနေကောင်းကောင်းရှိဖို့မြောက်ကိုရီးယားကဆယ်စုနှစ်နဲ့ချီလေ့ကျင့်ဆောင်ရွက်ခဲ့တဲ့ရုပ်ဖြတ်ဖုံးကွယ်နည်းတွေရောတုံးထားပြီးတော့ကွယ်ဝှက်ထားတယ်လို့ဆိုပါတယ်ဒါပြင်မြောက်ကိုရီးယားမှာဖွင့်ထုတ်မကြေညာတဲ့စခန်းပေါင်း20လောက်ရှိနေနိုင်ပြီးတော့ဒီစခန်းတွေကနိုင်ငံတော်ကပြန့်နှံ့နေတာဖြစ်ပြီးသူတို့ရဲ့မြောက်စခန်းတွေကနေဒုံးပစ်စခန်းတွေစီတည်ပြီးတော့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေရုတ်ချီးလှုပ်ဆောင်နိုင်အောင်ပုံမျိုးလုပ်ထားတယ်လို့ပြောပါတယ်
။အမေရိကန်ပြည်ထောင်စုမှာဂျာကာလာရွေးကောက်ပွဲတွေကျင်းပပြီးစီခဲ့တာတည်င်းတစ်ပတ်လောက်ကြာလာပြီးဖြစ်ပေမဲ့လည်းအနိုင်အရှုံးမကွဲကွာလာတဲ့နေရာတွေမှာတနင်္လာနေ့အထိမဲတွေကိုပြန်လည်ရစ်တွက်နေဆဲဖြစ်ပါတယ်။အများစုကတော့တိုင်းပြည်အရှေ့တောင်ပိုင်းမှာရှိတဲ့ Florida ပြည်နယ်ကိုအာရုံစိုက်နေကြပါတယ်။အဲ့ဒီမှာအရေးပါတဲ့ပြည်နယ်အုပ်ချုပ်ရေးမှုနဲ့အထက်လွှတ်တော်နေရာတို့အတွက် Republican Party ကအမတိမတာအသာစီးရနေတာပါ။အထက်လွှတ်တော်ရွေးကောက်ပွဲမှာတော့ Republican Party ကလက်ရှိပြည်နယ်အုပ်ချုပ်ရေးမှု Rich Scott ကလက်ရှိ Democrat Party အထက်လွှတ်တော်မှာ Ben Nelson နဲ့မဲအရေးအတွက်12,500လောက်အသာစီးရနေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုရာထူးအတွက်ရှင်ပြောင်းရတဲ့နေရာမှာတော့ Republican Party ကလက်ရှိအောက်လွှတ်တော်မှာ Ron DeSantis ကပြည်နယ်မြို့တော် Tallahassee ရဲ့မြို့တော်ဝန် Democrat ကိုယ်စားလှယ်လောင်း Andrew Gillum နဲ့မဲအရေးအတွက် 3,400 လောက်အသာစီးရနေပါတယ
်။အင်္ဂါနေ့နနက်ခင်းသတင်းအစီအစဉ်ကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ခဲ့တာပါရှင်။နောက်ပိုင်းမှာလည်းတနင်္လာနေ့အထိအချိန်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့ California ပြည်နယ်က Tommy နဲ့ပတ်သက်ပြီးတော့ကျမတို့ဒီအမေရိကန်မြန်မာဒီမြန်မာနယ်ပွားတွေရဲ့အတွေ့အကြုံတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့ဒေါက်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံမှာပြောကြားခဲ့တဲ့မိကွန်းကောက်နှုတ်ချက်ကိုတင်ပြမှာပါ။မြန်မာနိုင်ငံဟာအရှေ့တောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်တစ်ရပ်ဖြစ်တာမို့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့စင်ကာပူနိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ကြားလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေအတွက်တော့တာဝန်ခံတာဝန်ယူမှုရှိကြဖို့လည်းတတိပေးလိုက်ပါတယ်။ဒေါက်ခင်မျိုးသက်ကပဲအပြည့်စုံကိုဆက်ပြီးပြောပြပေးမှာပါရှင်။
အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်ထိပ်သီးအစည်းအဝေးတွေတက်ဖို့အတွက်စင်ကာပူကို၄ရက်ကြာခီးသွားနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပထမနေ့မှာပဲ ABIS အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာမင်ကွန်းပြောကြားခဲ့တာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေအပါအဝင်နိုင်ငံတကာကစီးပွားရေးအကြံပေးတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးပညာရှင်တွေတက်ရောက်လာကြတဲ့ ABIS အစည်းအဝေးမှာဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံဟာအရှိတောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်တရဖြစ်တာမို့လာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်ဖိတ်ခေါ်ခဲ့ပါတယ်
။ The opening of Myanmar's markets is now in full swing. As what has been referred to
မြန်မာနိုင်ငံမှာဈေးကွက်ပွင့်လင်းလာရေးအတွက်အရှိန်အဟုန်နဲ့ဆောင်ရွက်နေပါပြီ။ကျမတို့နိုင်ငံကိုအရှိတောင်အာရှရဲ့အလားအလာရှိတဲ့နောက်ဆုံးဈေးကွက်လို့ခေါ်ကြပါတယ်။ဒီလိုခေါ်တဲ့အတိုင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအတွေ့အခွင့်အလမ်းတွေအများအပြားရှိပါတယ်။တချို့ကမြင်သာပါတယ်။တချို့ကတော့အမျှော်အမြင်ကြီးမှုနဲ့ဖြစ်စေတွေးခေါ်ကြံစားမှုနဲ့ဖြစ်စေတွေ့မြင်နိုင်ပါတယ်။ကျမတို့နိုင်ငံကိုအရှိတောင်အရှမအလားအလာရှိတဲ့နောက်ဆုံးဈေးကွက်လို့ဘာကြောင့်ခေါ်တယ်ဆိုတာကိုရှင်းပြပါစီ။ကျမတို့မှာမြေရှိသလိုလူငယ်လူအားရှင်တွေလည်းကောင်းကောင်းရှိပါတယ်။ဒါအပြင်ကျမတို့စီမမဖို့ထုတ်ရသေးတဲ့တရားစတာအရင်းမြစ်တွေလည်းအများကြီးရှိပါတယ်။ဒါတွေကိုဖော်ထုတ်ဖို့ပဲဖြစ်ပြီးအမြတ်ထုတ်တာမျိုးဆိုရင်တော့မကောင်းပါဘူး
။အခုလိုအရင်းမြစ်တွေဖော်ထုတ်မှုနဲ့ရင်းနှီးမြှုပ်နှံမှုတွေလွယ်ကူချုံးမွေအောင်အားလုံးပါဝင်ပြီးပြည်သူကိုဗဟိုပြုတဲ့စီးပွားရေးမူဝါဒတွေချမှတ်ခဲ့တယ်လို့ရင်းနှီးမြှုပ်နှံသူတွေအတွက်ပိုးပြီးအဆင်ပြေစေမယ့်အခြေအနေကောင်းတွေဖြစ်လာစေဖို့အတွက်ပြုပြင်ပြောင်းလဲမှုတွေချမှတ်လှုပ်ဆောင်ပြီးမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကိုပါပြဋ္ဌာန်းခဲ့တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံဘက်ကအခုလိုရင်းနှီးမြှုပ်နှံသူတွေအဆင်ပြေချောမွေ့စေဖို့အတွက်ဆောင်ရွက်နေတယ်လို့ရင်းနှီးမြှုပ်နှံသူတွေဘက်ကလည်းတာဝန်ခံတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့ပါတတိပေးခဲ့ပါတယ
် We are very concerned with responsible business because as a country that was under authority
မြန်မာနိုင်ငံမှာစီးပွားရေးနဲ့ပတ်သက်ပြီးတာဝန်ခံတာဝန်ယူမှုမရှိမှာကိုကျမတို့သိစိုးရိမ်ပါတယ်ဘာကြောင့်လဲဆိုတော့တခြားနိုင်ငံတွေနဲ့မတူတာကမြန်မာနိုင်ငံမှာနှစ်ပေါင်း90ကျော်အာဏာရှင်စနစ်အောက်မှာနေခဲ့ရတာမို့တာဝန်ခံတာဝန်ယူမှုနဲ့ပတ်သက်ပြီးသိမသိကြတာများပါတယ်။အရာအလုံးကိုအုပ်ချုပ်သူတွေကပဲတာဝန်ယူစီမံခန့်ခွဲပြီးဘယ်သူကမှဘာတာဝန်မှမယူခဲ့ကြတာကြောင့်ဖြစ်ပါတယ်။ဒါကြောင့်တခြားကဏ္ဍတွေလိုပဲစီးပွားရေးကဏ္ဍမှာလည်းတာဝန်ယူမှုအသိစိတ်ရှိလာစေချင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာတာဝန်ခံတာဝန်ယူမှုရှိတဲ့ကောင်းမွန်တဲ့စီးပွားရေးလှုပ်ဆောင်မှုတွေလှုပ်ဆီချင်ပါတယ်။ရင်းနှီးမြှုပ်နှံမှုမှာလုံခြုံမှုရှိုံသာမကအတွေ့အကြုံသိမ့်ရှိတဲ့ကျမတို့ပြည်သူအလုံးအသိရှိလာစေပြီးကျမတို့မျှော်မှန်းတဲ့စီးပွားရေးဖြစ်လာအောင်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြစီချင်ပါတယ်
။အစိုးရနဲ့ပုဂ္ဂလိကကဏ္ဍရဲ့ပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံမှာအောင်မြင်မှုကိုလက်တွေ့မြင်နေရပြီးဒါကိုတီလိုဝါဆက်မှုဆောင်မှာမြင်တွေ့နိုင်ကြောင်းနဲ့ American Germany ပြင်သစ်အပါအဝင်အနောက်နိုင်ငံတွေနဲ့ဂျပန်တိယအိန္ဒိယစင်ကာပူအပါအဝင်ဒေသရင်းနိုင်ငံတွေကလာရောက်ရင်းနှီးမြှုပ်နှံနေကြတာဖြစ်ပြီးအချိန်တိုကာလအတွင်းမှာပဲစုစုပေါင်းရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ1,460တန်းရခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်နောက်ထပ်ရင်းနှီးမြှုပ်နှံမှုအတွက်ဆေးရထက်တန်မှုတွေပါတွေ့နေရပြီးမြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်ရှင်သန်လာနေတယ်လို့လည်းပြောပါတယ်။
Myanmar's re-emergence comes at a time when the world is facing rising protectionist sentiments, a shift away from multilateralism in favor of bilateralism, and in some cases, even isolationism.
ဘာကြောင့်မှာကိုဂျိုစီဝါကာကွယ်မှုဝါဒတွေအရှိန်အဟုန်မြန်မာနေသလိုနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကနေနိုင်ငံချင်းဆက်ဆံရေးကိုပုံမှန်အသားပေးလာကြတာတွေတွေ့ရပြီးတချို့ဆိုတကားပိတ်ဝါဒကူပါကျင့်သုံးလာကြတာကြောင့်အချို့နိုင်ငံတွေမှာငွေကြေးနဲ့ကုန်သွယ်ရေးဆိုင်ရာတင်မာမှုတွေဖြစ်ပေါ်နေပြီးမြန်မာနိုင်ငံမှာတော့စီးပွားရေးပြန်လည်ရှင်သန်လာနေပါတယ်။ဒီကနေ့မြန်မာနိုင်ငံဟာလွန်ခဲ့တဲ့ဆယ်နှစ်ကနေမတူတော့ပဲမ မကြုံစဘူးကမ္ဘာမက်ခရိုစီးပွားရေးစနစ်ပြောင်းလဲလာတာရဲ့အကျိုးသက်ရောက်မှုတွေကိုခံစားရနိုင်တဲ့အနေအထားမှာရှိနေပါတယ်
။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေရင်ဆိုင်နေတဲ့2018အတွက်အာရှတရက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာ6ရာခိုင်နှုန်းရှိနေချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကိုလာမယ့်နှစ်အတွက်9ရာနှုန်းတိုးလာမယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားတာဖြစ်ပါတယ်။ဒီလိုစီးပွားရေးအလားအလာကောင်းတွေရှိနေတဲ့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့အတွက်အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာဒေါန်ဆန်းစုကြည်ကဖိတ်ခေါ်ခဲ့တာပ
ါ။ဒေါက်ခင်မျိုးသက်ပါရှင်။ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုပေးအပ်ထားတဲ့သူတို့ရဲ့အမြင့်ဆုံးလူအခွင့်အရေးစုကိုမနေ့ကပြန်ပြီးရုပ်သိမ်းလိုက်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အရေးစစ်အစိုးရလက်ထက်နှစ်ပေါင်း20နီးပါးနေအကျဲချုပ်ချခံထားရတဲ့ဒေါန်ဆန်းစုကြည်ကိုစစ်ဘိုလ်ချုပ်တွေရဲ့ဖိနှိပ်မှုကိုအရှုံးမပေးဒူးမထောက်ခဲ့တဲ့အတွက်နိုင်ငံတကာစံဖြူတိုက်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်တဦးအနေနဲ့2009ခုနှစ်က AI ရဲ့အမြင့်ဆုံးလူခွင့်ရေးစုဖြစ်တဲ့နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုံတူးဆောင်တန်တမန်စုကိုချီးမြှင့်ခဲ့တာပါ။ဒါပေမဲ့နိုဝင်ဘာလ12ရက်နေ့ကတော့ဒေါန်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အဲ့ဒီစုကိုပြန်ပြီးရုပ်သိမ်းကြောင်း AI အဖွဲ့ကကြေညာခဲ့ပါတယ်။သူတို့စုကိုဘာကြောင့်ရုပ်သိမ်းခဲ့ရတယ်လဲဆိုတာကို AI ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bencosmi ကအခုလို VOE ကိုပြောပါတယ
်။ We believe thatYou know, there's been a rapid deterioration of the human rights situation in Myanmar.
တို့ယုံကြည်တာကမြန်မာနိုင်ငံမှာလူခွင့်အခြေအနေဆိုးရွားမှုဟာမြန်ဆန်နေပြီးတော့ထူးထူးဖြင့်အခြေအနေတွေဆိုးဆိုးရွားရွားခံစားနေရတဲ့ရိုဟင်ဂျာတွေအပါအဝင်လူနည်းစုတိုင်းရင်းသားဒေသတွေမှာလူခွင့်ချိုးဖောက်မှုတွေကဒေါန်ဆန်းစုကြည်ဦးဆောင်တဲ့ရပ်သားအစိုးရအုပ်ချုပ်နေတဲ့အချိန်မှာဖြစ်နေတာပါ။အဲဒါကြောင့်ရက်ဆက်ကြမ်းကြုတ်တဲ့လောရက်တွေဖြစ်ပေါ်မလာအောင်ထိမ့်ချုပ်တားဆီးဖို့ဒေါန်ဆန်းစုကြည်နေနဲ့ပြက်ကွက်ခဲ့တဲ့အပြင်ကျင်းနေတဲ့ဟာပို့ပြီးတော့ဆိုးရလာနေတယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ
်စုကိုပြန်ပြီးရုပ်သိမ်းတော့မဲ့အကြောင်း AI အဖွဲ့ကြီးရဲ့အတွင်းရေးမှုချုပ်ကိုယ်တိုင်ဒေါန်ဆန်းစုကြည်စီကိုလွန်ခဲ့တဲ့ရက်ပိုင်းလောက်ကအကြောင်းကြားစာပေးပို့ခဲ့တာပါဒါပေမဲ့လည်းဒေါန်ဆန်းစုကြည်စီက AI အဖွဲ့ကိုအကြောင်းတစုံတရာတုံ့ပြန်ခဲ့ခြင်းမရှိဘူးလို့ Francisco Bencosmi က VOA ကိုပြောပါတယ်နိုင်ငံတကာအတိုင်းအဝန်းကနေအခုလိုဒေါန်ဆန်းစုကြည်ကိုသူတို့ပေးရချီးမြှင့်ထားတဲ့အမြင့်ဆုံးဂုဏ်တူးဆောင်စုတွေကိုပြန်ပြီးရုပ်သိမ်းနေတာတွေနဲ့ပတ်သက်လို့အောက်တိုဘာလကဂျပန်ခီးစဉ်အတွင်း NHK သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာဒေါန်ဆန်းစုကြည်ကသူ့အနေနဲ့စုတွေဂုံပြူတာတွေကိုအလေးမထားကြောင်းနဲ့ဒီလိုပဲစုတွေကိုပေးလိုက်ပြန်ယူလိုက်ရှိနေမှာပဲလို့တုံ့ပြန်ပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့ AI ရဲ့သဘောထားဘယ်လိုရှိပါသလဲလို့မေးကြည့်တော့
Amnesty believes that this is our highest award, right? So Amnesty welcomed her when she was
Amnesty International အဖွဲ့ကသူ့ကိုပေးအပ်ချီးမြှင့်ထားတာကအဖွဲ့ရဲ့အမြင့်ဆုံးစုတစ်ခုပါ။ဒေါန်ဆန်းစုကြည်ကိုယ်တိုင်ယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရတဲ့နိုင်ငံရေးကျင်းသားတူဖြစ်ပါလေ။သူလူမျိုးရေးတေချာစေဖို့အတွက်တခြားအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးနိုင်ငံတကာမှာစည်းရုံးလှုပ်ရှားမှုတွေအများကြီးလုပ်ခဲ့ပါလေ။2009ခုနှစ်သူ့ကိုစုပေးအပ်တုန်းကလူခွင့်လှုပ်ရှားမှုကောင်းဆောင်ဖြစ်ဆန်သက်မှတ်ချက်တွေနဲ့ကိုက်ညီတယ်လို့ကျွန်တော်တို့ယုံကြည်ခဲ့တာပါ။အခုတော့စိတ်မကောင်းစွာပဲသူ့မှာရှိခဲ့တဲ့အခွင့်အရေးလမ်းကြောင်းတွေကိုအသုံးမပြုဘဲသူ့ပေါ်ထားခဲ့တဲ့ဆန်တန်မိုးတွေကိုကျဆင်းအောင်သူ့ကိုယ်တိုင်လုပ်ခဲ့တယ်လို့မြင်ပါတယ်။
အခြားနိုင်ငံတကာစုတွေရုပ်သိမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ AI အဖွဲ့အနေနဲ့မှတ်ချက်ပေးပြောကြားဖို့မရှိဘူးလို့ Francisco Bencosmi ကဆိုပါတယ်။ဒါပေမဲ့လည်း AI အဖွဲ့အနေနဲ့ဒေါန်ဆန်းစုကြည်ကိုပေးအပ်ထားတဲ့အမြင့်ဆုံးစုကိုပြန်ပြီးရုပ်သိမ်းခဲ့တဲ့အတွက်သူတို့မျှော်လင့်ထားတဲ့ရလဒ်ကိုတော့ Francisco Bencosmi ကအခုလို VOE ကိုပြောပါတယ
်။ The Amnesty International Ambassador Conscience means something.It speaks to who we are as a
နိုင်ငံကယုံကြည်ချက်ဆိုင်ရာဂုံထူးဆောင်တန်တမန်စုဟာကျွန်တော်တို့အတွက်အလွန်ထူးခြားတဲ့စုဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူခွင့်လှုပ်ရှားမှုမှာ Amnesty International ရဲ့ယက်တီချက်စံတန်မိုးတွေကမ္ဘာကြီးမှာရှိတဲ့ဝတ္တရားကျင့်ဝတ်စတာတွေကိုဒီစုကကိုစားပြုပါတယ်။အခုလိုတော့ဆန်းစုကြည်စီကနေကျွန်တော်တို့ပေးအပ်ထားတဲ့စုကိုပြန်ပြီးတော့ရုပ်သိမ်းလိုက်ခြင်းအပြင်ကျွန်တော်တို့မျှော်လင့်တာကဒေါန်ဆန်းစုကြည်အနေနဲ့သူစုကိုလက်ခံတော့ကသူကိုယ်တိုင်ဂရိပေးခဲ့တဲ့စံတန်ဖို့ယုံကြည်ချက်ခံယူချက်တွေကိုဆက်လက်စုပ်ကင်ထားခြင်းမရှိတော့ဘူးဆိုတာအတိတ်တရားရစေဖို့ဖြစ်ပါတယ
်။ဒါအပြင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်အရှိဆုံးဟာမြန်မာစစ်တပ်ဖြစ်တယ်ဆိုတာ AI အဖွဲ့ကြီးကအမြဲပဲထောက်ပြခဲ့ကြောင်းလဲ Francisco Bencosmi ကပြောပါတယ်။ AI ရဲ့အစီရင်ခံစာရီတိုင်းမှာထိတ်တဲမြန်မာစစ်ကောင်းဆောင်တွေကိုပြစ်မှုကျူးလွန်မှုတွေအတွက်စစ်ဆေးအပြစ်ပေးဖို့လိုအပ်တယ်ဆိုတာကိုတပ်တွေအထောက်အထားတွေနဲ့အမြဲပဲဖော်ပြခဲ့တယ်လို့ဆိုပါရယ် ဒေါမ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်ပဋိပက္ခမှာရိုဟင်ဂျာတွေအကြမ်းဖက်ဖိနှိပ်မှုကိုအချိန်မီအရေးယူလှုံ့ဆော်ဖို့ပြက်ကွက်တာစစ်တပ်ရဲ့ကျူးလွန်မှုတွေကိုကန့်ကွက်ပြောဆိုထောက်ပြခြင်းမရှိတာစတာတွေကြောင့်သူ့ကိုချီးမြှင့်ထားတဲ့စုတွေပြန်ပြီးရုတ်သိမ်းခဲ့တဲ့နိုင်ငံတကာစုပေါင်း6စုနီးပါးရှိလာပြီးအဲ့ဒီတဲကထင်ရှားတဲ့နိုင်ငံတကာဂုံတူးဆောင်စုတချို့ကတော့အောက်တိုဘာလကကနေဒါနိုင်ငံကနေ2009ခုနှစ်ကချင်းမြင့်ခဲ့တဲ့နိုင်ငံသားဂုံတူးဆောင်စုအပါအဝင်မက်ရှလာကအမေရိကန်ပြည်ထောင်စုဟိုလိုကော့စ်ပြတိုက်က2012ခုနှစ်ကပေးရခဲ့တဲ့အဲလီဝိုင်ဇယ်စုလည်းပါဝင်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေတဲကတချို့ကိုမြန်မာနိုင်ငံကပြန်ပြီးလက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့စိတ်ချရတဲ့အခြေအနေမရှိသေးဘူးဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာတချို့ကစိုးရိမ်ပူပန်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိနေကြတဲ့ရိုဟင်ဂျာတွေတောင်လွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်မရှိဘဲဖြစ်နေတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်။ကိုကျော်အောင်လွင်ကအကြောင်းစုံကိုဆက်ပြီးပြောပြမှာပါ။
ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စမှာသူတို့ကိုယ်တိုင်လိုလိုလားလားပြန်ကျင်တဲ့အခြေအနေမျိုးဖြစ်တဲ့စိတ်ချရတဲ့အခြေအနေတွေရှိမရှိကိုယ်တိုင်သိပြီးတော့ဆုံးဖြတ်နိုင်အောင်ဒုက္ခသည်တွေကိုကိုယ်နေရပ်ပြန်ပြီးတော့လေ့လာခွင့်ပေးတဲ့လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့တနင်္ဂနွေနေ့တုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Foreign Hawk ကနေတော့ကပဲသတင်းစာရှင်းလင်းပွဲမှာပြန်ပြီးတော့ရှင်းပြပါလေ
The High Commissioner said that before making a choice of whether to return or not, the refugees reportedly verified by
ကျွန်တော်ကမဟာမင်းကြီးပြောတာကနေရာရင်းကိုပြန်လာဖို့မြန်မာဘက်ကအတိအမှတ်ပြုခံထားရတဲ့ဒုက္ခသည်တွေအနေနဲ့ပြန်မလားမပြန်ဘူးလားဆိုတာကိုဆုံးဖြတ်နိုင်ဖို့သူတို့ရဲ့နေရာရင်းဒေသဖြစ်တဲ့ရခိုင်ပြည်နယ်ကိုပဲဖြစ်ဖြစ်ပြန်ကျင်တဲ့နေရာအဖြစ်သူတို့ရွေးချယ်မဲ့တခြားနေရာတွေကိုပဲဖြစ်ဖြစ်ဆုံးဖြတ်ချက်မချခင်သူတို့ကိုတွားရောက်လည်ပတ်ခွင့်ပေးသင့်ပါတယ်သူတို့တွေကုန်တိတ်ခါရှိရှိလုံးကြုံစိတ်ချမှုရှိရှိနဲ့ပြန်လာနေလို့ရမလားဆိုတာသူတို့ကိုယ်တိုင်လွတ်လွတ်လပ်လပ်ရွေးချယ်ဆုံးဖြတ်ခွင့်ရှိတယ်မှာလေ
။ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးယုံအနေနဲ့ရခိုင်ပြည်နယ်တွင်းမှာရိုညာသည်တွေပြန်လာပြီးနေထိုင်နိုင်ရေးအခြေအနေတွေကစိတ်မချရသေးဘူးလို့ယူဆနေကြောင်း UNHCR မှာမင်းကြီးရဲ့ကြေညာချက်ထဲမှာဖော်ပြထားတယ်လို့ဆိုပါတယ
်။ Although UNHCR does not believe current conditions in Rakhine State are conducive to the voluntary, safe,dignified and sustainable return of refugees from Bangladesh
Bangladesh နိုင်ငံကနေပြန်လာကြမဲ့ဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေဟာလိုလိုလားလားနဲ့ပြန်လာနိုင်မဲ့အခြေအနေတွေဂုံတိတ်ခါရှိရှိနဲ့ရေရှည်ပြန်ပြေးနေထိုင်နိုင်မဲ့အခြေအနေတွေရှိနေတယ်လို့ UNHCR ဘက်ကမယုံကြည်ပါဘူးဒါပေမဲ့လည်းဒီလိုအခြေအနေတွေရှိလာအောင်မြန်မာအစိုးရဘက်ကဖန်တီးပေးရေးကိစ္စကို UNHCR ဘက်ကသဘောတူစာချုပ်ထဲမှာပါတဲ့အတိုင်းဆက်ပြီးအားပေးထောက်ခံသွားမှာဖြစ်ပါတယ
်အမေရိကန်အစိုးရကလည်းရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကအချိန်မတိုင်ခင်မှာလုပ်တယ်လို့ဖြစ်နေတယ်လို့ယူဆပြီးသူတို့ရဲ့စိုးရိမ်ပူပန်မှုကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလုံးကအဆင့်မြင့်ဆုံးအရာရှိတွေကိုအသိပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒုက္ခသည်တွေနေရပြန်ရေးဟာနိုင်ငံတကာလုံထုံးလုံနည်းတွေနဲ့အညီဖြစ်ရမယ်ကိုယ်သဘောနဲ့ကိုယ်ပြန်နာဖြစ်ရမယ်လုံခြုံစိတ်ချပြီးဂုဏ်သိက္ခာရှိရှိပြန်ရတာမျိုးဖြစ်ကြောင်းအသိပေးရလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်အတွင်းမှာရှိနေသေးတဲ့ယာနဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအနေနဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ခံရတဲ့အချက်ကလည်းအရေးကြီးတဲ့အချက်တစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရဲ့ပြောဆိုချက်ကိုကိုးကားပြီးနိုမာလာဆန်နီယန်နေထုတ် The Wall Street Journal ကဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီထွက်ပြေးခဲ့ကြပြီးနောက်ပိုင်းပထမဆုံးအတုပ်ဖြစ်ဒုက္ခသည်2215ယောက်ကိုနိုဝင်ဘာလ15ရက်နေ့ကစပြီးတော့မြန်မာနိုင်ငံကပြန်ပြီးတော့လက်ခံမှုစီစဉ်ထားပါတယ်။ဒါပေမဲ့ဒီကိစ္စဖြစ်မဖြစ်ဆိုတာကဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်မှုပေါ်မှာမူတည်တယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။အဲ့ဒီတုန်းကပြောလိုက်တာကတော့ mid november ပဲ။ mid november ဆိုတော့15ရက်နေ့ပေါ့။သို့တော့လေအဲ့ဒီ15ရက်နေ့မှာဖြစ်မယ်ဆိုတာကတော့ဒီတဖက်နိုင်ငံရဲ့တုံ့ပြန်မှုပေါ်မှာမူတည်တယ်။ကျွန်တော်တို့ဘက်ကတော့ဘာပဲဖြစ်အစီအစဉ်ဖြစ်ရမယ်တကယ်လဲလုပ်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုပြန်လာကြမယ်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ယာယီလက်ခံရေးစခန်းတွေမှာလောလောဆယ်နေထိုင်ကြရမှာဖြစ်ပြီးနိုင်ငံသားစီစီရေးကပ်ပြားတွေကိုလည်းသူတို့ကိုထုတ်ပေးမှာပါအဲ့ဒီကပ်ပြားကင်ဆောင်သူဟာမောင်တော်မြို့နယ်အတွင်းသွားလာခွင့်ရှိမှာဖြစ်ပါတယ်အဲ့ဒီကပ်ပြားကင်ဆောင်သူအနေနဲ့ပြီးခဲ့တဲ့နှစ်ကျန်းဖက်မှုတွေအတွင်းသူတို့ရဲ့နေအိမ်ဖျက်ဆီးခံခဲ့ရတဲ့ဆိုရင်ကိုယ့်ရဲ့နေရာကိုပြန်လာခွင့်ရှိပြီးအိမ်ဆောက်ပိုင်ခွင့်လည်းရှိမှာဖြစ်ပါတယ်မြန်မာဘက်ကအခုလိုမျိုးကန့်လန့်ချက်တွေကိုရိုဟင်ဂျာတော်တော်များများကတော့လက်မခံကြပါဘူး။သူတို့အတွက်မြန်မာနိုင်ငံသားဖြစ်ခွင့်အ ပြည့်အဝပေးတဲ့လို့တောင်းဆိုနေကြတာပ
ါကိုကျောင်းလွင်ပါရှင်မကြခင်မှာတော့ American ASEAN ထိပ်သီးညီလာခံကျင်းပတော့မှာဖြစ်ပါတယ်အဲ့ဒီရဲ့အကျိုးဒါပေမဲ့အချိုကာလအတွင်းမှာပဲအမေရိကန်နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေတိုးလာနေတာကိုအရှေ့တောင်အာရှနိုင်ငံတွေကစိုးရိမ်နေတာပါ။ဒါနဲ့ပတ်သက်လို့ VOA အင်ဖြူရောသတင်းတော့ Patsy Widerku Sawara သတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကအပြည့်စုံပြောပြမှာပါရှင်
။ကောင်းပါပြီရှင်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကတောင်တရုတ်ပင်လယ်အတွင်းမှာတရုတ်ကသူတို့ပိုင်တဲ့လူစုတွေကြောက်ဆောင်တစ်ခုအနားမှာအမေရိကန်ရေတပ်ဖြတ်တင်းပေါ် USS Decatur နဲ့တရုတ်စစ်ရေးရင်လူရန်တို့ထိတ်တိုက်တွေ့ပြီးတိုက်မိတော့မယ်အဖြစ်နဲ့ရင်ဆိုင်ခဲ့ရပါတယ်။တရုတ်စစ်ရေးရင်လူရန်ကအမေရိကန်ဖြတ်တင်းပေါ်နားကိုပေ130ကျော်အထိကတ်လာတဲ့အတွက်မတိုက်မိအောင်မနှဲရှောင်ပြီးမောင်းခဲ့ရပါတယ်။ဒီအဖြစ်ကြောင့်အမေရိကန်နဲ့တရုတ်ကြားတင်းမာမှုတွေတိုးလာခဲ့တာနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတမိုက်ပင့်စ်ကအောက်တိုဘာလတုန်းကအခုလိုတုံ့ပြန်ခဲ့ပါတယ်။
The United States Navy will continue to fly, sail, and operate wherever in the world.
ကျွန်တော်မျိုးမစင်မကျင်နောက်ဆက်တာရှိပေမဲ့လည်းကျွန်တော်တို့ရဲ့မျိုးသားဂျိုစီဘွားအတွက်တောင်းဆိုရင်နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဘယ်နေရာမှမဆိုအမေရိကန်ရေတပ်ကတော့တင်မောတွေလေယာဉ်တွေကိုဆက်လက်ပြန်တမ်းမောင်းနေနေမှာပါပဲကျွန်တော်တို့ကိုချင်းချောက်ကြက်ကင်လို့မရသလိုဘယ်တော့မှလည်းအလျှော့ပေးမှာမဟုတ်ပါဘူး
တောင်တရုတ်ပင်လယ်အတွင်းမှာရှိတဲ့ကျွန်းငယ်လေးတွေနဲ့ကြောက်ဆောင်တွေမှာတရုတ်နိုင်ငံကစစ်စခန်းနဲ့လေရင်ပြေးလမ်းတွေဆောက်လို့ပိုင်နဲ့နေမြေတိုးချဲ့ပြီးထိန်းချုပ်နေပါတယ်။တရုတ်ကပိုင်နယ်လို့ဆိုတဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်နားမှာပင်လယ်ရေကြောင်းနဲ့လေကြောင်းပြန်တက်မှုတွေမပိတ်ဆိုနိုင်ရေးစိတ်ချရအောင်လို့အမေရိကန်နဲ့မဟာမိတ်တွေကတော့လွတ်လပ်စွာရေကြောင်းသွားလာခွင့်လေ့ကျင့်ခန်းတွေနဲ့တုံ့ပြန်နေကြပါတယ်။ဒါပေမဲ့တရုတ်ကတော့ဒီလေ့ကျင့်ခန်းတွေကိုစိန်ခေါ်အကဲဆန်းနေတယ်လို့အမေရိကန်ငြိမ်းချမ်းရေးသိပ္ပံရဲ့အာရှရေးရာကြွမ်းကျင်သူVikram Singh ကတုံ့တက်ပါတယ
် Recently there have been similar incidents with a British warship there have been incidents with others and in response
တလောကပဲ British စစ်သင်္ဘောနဲ့ရောတခြားစစ်သင်္ဘောတွေနဲ့ပါအလားတူထိတိုက်ရင်ဆိုင်တာတွေဖြစ်ခဲ့တာပါ American တွေမကပါဘူး Australia UK နဲ့တခြားနိုင်ငံတွေကလည်းတရုတ်ရဲ့နှောက်ယှက်မှုကိုတုံ့ပြန်ကြဖို့ဒီပင်လယ်ပြင်မှာသင်္ဘောတွေဆက်ပြီးခုံပေါင်းကြဖို့စီစဉ်နေပါတယ
်တာမန်တုံ့ပြန်ရုံတင်မဟုတ်ပဲအချိန်အဟုန်မြင့်ပြီးတုံ့ပြန်နေကြတာပါဒီလာဇမ်းမိန်လုံးကဂျပန်ရေတပ်ဖြတ်သိမ်းမော်တွေနဲ့အမေရိကန်ရေတပ်က USS Ronald Reagan လေယာဉ်တင်စစ်သိမ်းမော်ကြီးပူးပေါင်းပြီးအာရှဒေသအတွင်းပူတွဲစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။သမ္မတထရမ့်ကတော့အမေရိကန်အနေနဲ့ပို့ပြီးဖိအားပေးတဲ့နည်းနဲ့ချဉ်းကပ်မယ်လို့ကတိပေးထားပါတယ်။နိုင်ငံခြားဆက်ဆံရေးကောင်စီရဲ့သုတေသီ Charles Kupchan ကတော့အမေရိကန်ရဲ့အနေအထားကိုအခုလိုသုံးသပ်ပါတယ်။
So we're not on the cusp of the United States being displaced by China as a global power.
ယောက်ကကမ္ဘာရာကြီးနိုင်ငံဖြစ်အမေရိကန်ရဲ့နေရာမှာအစားထိုးခံရမယ့်ကိစ္စဖို့တဲတဲလေးဖြစ်နေုံနဲ့မဟုတ်ပါဘူး။တရုတ်ရဲ့အင်းကြီးချင်းနိုင်ငံတွေပေါ်ဩဇာညောင်းမှုအတွက်ပါတကယ့်ကိုရုန်းကန်နေရတဲ့အဖြစ်နဲ့ရင်ဆိုင်နေရတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်
။အခုချိန်ထိတော့တရုတ်နဲ့အမေရိကန်စစ်ဖက်ခေါင်းဆောင်တွေအကြားအဆက်အသွယ်မပြတ်ဆက်ဆံနေကြသေးပါပဲ။ဒါဟာနှစ်ဖက်စလုံးကထိတ်တဲရင်ဆိုင်တာကိုမလိုလားကြဘူးဆိုတဲ့လက္ခဏာလေးဖြစ်ပါတယ်။တောင်တရုတ်ပင်လယ်အတွင်းတင်းမာမှုတွေလျော့ပါအောင်တရုတ်နဲ့အာဆီယံနိုင်ငံတွေပူးပေါင်းပြီးအောက်တိုဘာလတုန်းကလည်းပထမဆုံးအကြိမ်စစ်ရေးလေ့ကျင့်မှုတွေပြုလုပ်ခဲ့ပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ရှေ့နှစ်ကြရင်လည်းအမေရိကန်နဲ့ပထမဆုံးအကြိမ်ပူးတွဲစစ်ရေးလေ့ကျင့်တာတွေလုပ်ဖို့ကိုလည်းစီစဉ်ထားပါတယ်ရှင်။
ဒေါက်ကင်ဆိုးဝင်းပါရှင်မကြခင်မှာလဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ကျွမ်းနေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနယ်ပါးတွေရဲ့အတွေ့အကြုံတွေကိုကြားဖို့ရှိပါတယ်အင်ကာနေနနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒုတိယပိုင်းအစီအစဉ်ကိုကျမတို့မကြခင်မိနစ်ပိုင်းအတွင်းထုတ်လွှင့်တဲ့အခါမှာတော့စီးပွားရေးကဏ္ဍသုတဆုံလေအမေရိကန်တခွင်အစီအစဉ်ဆရာတွေကိုတင်ဆက်ပေးမှာပါရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်ကာနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့ခါမှာတော့
အခုကျွန်မတိလောက်ကလူ90ပါမှာပါလူ90မှာ category အမျိုးစုံရှိတယ်အဲ့ category
ဒါကတော့ American ပြည်ထောင်စုမှာကျင်းပမဲ့ Miss Asia USA ပြိုင်ပွဲနဲ့ပတ်သက်လို့ဝင်ရောက်ရှင်ပြိုင်မဲ့မြန်မာနယ်ပွားအလှမဲ့တအူးနဲ့ဆက်သွယ်မေးမြန်းထားတဲ့တူတာဆောင်လေး American တခွင်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားဖို့ရှိပါတယ်။အခုတော့ကျမတို့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ဆက်မှာပါ။စောစောကပြောခဲ့တဲ့အတိုင်းပဲကယ်လီဖိုးနီးယားပြည်နယ် Paradise မြို့နယ်အနီးဝန်းကျင်မှာလောင်နေတဲ့တော်မီကြောင့်လက်ရှိအချိန်ထိလူ31ဦးတေဆုံးပြီးတော့228ဦးပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီမှာမီးလောင်ကျွမ်းနေတဲ့အခြေအနေတွေကိုသိရအောင်မြန်မာနယ်ပွားတအူးနဲ့ဆွတ်တယ်မီးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကအကြောင်းစုံကိုပြောပြမှာပါရှင
် Campfire လို့အမည်ပေးထားတဲ့အခုလောင်နေတဲ့တော်မီဟာ Paradise မြို့အနီးကနေစတင်လောင်ကျွမ်းတာဖြစ်ပေမဲ့လက်ရှိအချိန်မှာတော့မိုင်620ကျော်ပတ်လည်လောက်မှာလောင်ကျွမ်းနေပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနစ်စင်တော်မီလောင်လေးရှိတာမှာတခါတလေအင်မတန်ကြီးမားပြီးငိမ့်တက်လို့မရနိုင်တော့တဲ့အထိလောင်ကျောင်းလေးရှိပါတယ်အခုလောင်နေတဲ့တော်မီကတော့လောင်နေတဲ့အကျယ်အဝန်းကြီးမားတဲ့အပြင်လူအသေးအပြောက်လည်းအများဆုံးအဖြစ်ဆန်းချိန်တင်သွားပြီဖြစ်ပါတယ်မိဘတင်ပြည်သူတွေအတွက်သူ့အစိုးရအနေနဲ့အတတ်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမှာဖြစ်ကြောင်းပြည်내အုပ်ချုပ်ရေးမှူး Jerry Brown ကတင်းနှင်းလူနေမှာသတင်းတောက်တီကိုပြောကြားခဲ့ပါတယ
် We can do everything we can we're requesting presidential declaration funding coming from the federal government
ကျွန်တော်တို့တပ်ဆွမ်းသမျှကူညီဆောင်ရွက်ပေးသွားမှာပါဘ ਹੁ ဆိုးရရဲ့ငွေချေးထောက်ပံ့မှုရနိုင်ရေးသမရကကြေညာချက်ထုတ်ပြန်ပေးဖို့လဲကျွန်တော်တို့တောင်းဆိုထားပါတယ်ကျွန်တော်တို့ပြည်내အစိုးရဘက်ကလည်းစူးစမ်းဆောင်ရွက်ပေးသွားမှာပါအခုချိန်ဟာဒီအဖြစ်ဆိုးကြီးကနေပြီးတော့ရုံထွက်လွတ်မြောက်နိုင်မှုအလုံးတက်ညီလက်ညီနဲ့လှုပ်ဆောင်ကြရမယ့်အချိန်ဖြစ်ပါတယ
်မိဘတင်ပြည်သူတွေအတွက်ဗဟုအစိုးရရဲ့ကူညီထောက်ပံ့မှုတွေရရှိနိုင်အောင်မိလောင်တဲ့ဒေသတွေကိုအရေးပေါ်အခြေအနေအဖြစ်ပြည်내အုပ်ချုပ်ရေးမှူး Jerry Brown ကကြေညာထားပါတယ်သမရဒွန်နဲ့ထွန်းမကတော့ကယ်လီဖိုးနီးယားပြည်내အတွင်းအခုလိုတော်မီတွေမကြခဏလောင်နေတာဟာတာဝန်ရှိသူတွေရဲ့စီမံခန့်ခွဲမှုညံ့ဖျင်းတဲ့အတွက်ဆိုပြီးပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းအတွင်းဝေဖန်ပြောကြားခဲ့ပေမဲ့ဘာကြောင့်မိလောင်နေဆိုတဲ့အချက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူးဒါပေမဲ့တင်းင်းလာနေမှာတော့မိသက်သမားတွေအရေးပေါ်ကူညီကယ်ဆယ်ရေးဝန်ထမ်းတွေဟာတတ်တိပြေဝသူတွေဖြစ်ကြောင်းချီးကျူးပြောကြားခဲ့ပါတယ်။တော်မီဆလောင်တဲ့ Paradise မြို့မှာ9နှစ်ကြာလောက်နေထိုင်ခဲ့ပြီးလွန်ခဲ့တဲ့6လောက်ကမှတခြားမြို့ကိုပြောင်းသွားခဲ့တဲ့မြန်မာနယ်ပွားကိုမိုးစောအောင်တို့မိသားစုဟာလည်းမိဘအသင့်ပြည်သူတွေထဲမှာသူတို့အသည့်မိတ်ဆွေတွေပါဝင်နေတာကြောင့်ပြီးခဲ့တဲ့တင်းင်းတွင်လေးကလိုအပ်တဲ့ပစ္စည်းတွေကိုတစ်ပိုင်းတစ်နိုင်သွားလူခဲ့ကြတာမှာသူ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်။အဲဒီမြို့မှာကျွန်တော်တို့ကယ်လီဖိုးနီးယားကိုစပြောင်းတော့အဲ့မှာစပြီးတော့အခြေရနေတန်းခဲ့တာအဲ့မှာဆိုလို့ဆိုရှင်ကျွန်တော်မျိုးသမီးကလည်းအဲ့မှာအာ9နှစ်ကျော်တော့အလုပ်လုပ်တယ်ပြီးခဲ့တဲ့6လလောက်ကမှအဲ့ဒီလောက်ကနေကြောင်းပြီးတော့ဒီဘက်ကိုစတော်ရန်မြို့ကိုကြောင်းသွားတာအာကျွန်တော်သမီးကလည်းအဲ့မှာသူငယ်တန်းကနေပြီးတော့အလဲတန်းကြောင်းပြီးရသည့်နေပြီးတော့မှအဲ့ကမြို့နာနေတဲ့အချို့ဘက်ကိုကြောင်းသွားတာအဲ့ဒီတိုင်ရောက်စေကြောင်းအဲ့မှာဆိုလို့ရှိလို့ရှင်သူ့ရဲ့ဟိုတငယ်ချင်းတွေလည်းအိမ်ထဲမှာအိမ်သူ့တငယ်ချင်းတွေအိမ်ရလဲကျွန်တော်သူ့သမီးရဲ့တငယ်ချင်းတွေအိမ်ရလဲမိသားမပါသွားတယ်အာကျွန်တော်မျိုးသမီးရဲ့ start တွေဝန်ထမ်းတွေရဲ့အိမ်နဲ့မိသားမပါသွားတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့အဲ့ဒီနာမျိုးကိုသွားပြီးတော့မိဘဒုက္ခတွေတော့ပစ္စည်းတွေသွားလှူပြတာပ
ါဟုတ်ကဲ့ဒါဆိုကိုမိုးစောအောင်တို့လည်းပြောရမယ်ဆိုရင်တော့ဒါကန်တီတာလို့ပြောရမှာပေါ့မကြသေးခင်လာပိုင်းလေးရမှာသိတယ်မလားအခုဒီဘက်ကိုပြောင်းလာတယ်ဆိုတော့ကိုသာအဲ့ဒီမှာရှိနေရင်လည်းကန်ကြမှာဆိုတော့ပြောလို့မရအောင်เนาะတခုဒါကန်ကောင်းတာဘယ်လိုပြောရမှာပေါ့
ဟုတ်တယ်ခင်ဗျာကျွန်တော်တို့ရမ်းကန်ကောင်းတယ်လို့ပြောရမှာအခုဒီဟိုပြန်ပြီးတော့အမီလောက်ပုံကြီးလောက်ဟာရုပ်ကြည့်ကြည့်ပြီးတော့တွေးမိလိုက်တိုင်းစိတ်ထဲမှာရမ်းကိုခံစားရပါတယ်ဘာကြောင့်လဲဆိုတော့ရမ်းလည်းဒီလိုတုံလုံးနေတယ်အာဒီကတော့အိမ်မှာပဲဒီ24ကစ္စည်းပထမဖွင့်လာလို့အန်ရီကနေပြီးတော့ကာကွယ်ဖြစ်သွားတယ်လို့ထင်တာပဲ
အခု paradise မြို့ကတမျိုးလုံးကအခုကသတင်းတွေမှာအမေရိကန်သတင်းတွေမှာပြောကြတာတော့ပျက်စီးသလောက်ဖြစ်သွားပြီမြို့တောင်ပြန်တယ်လို့မရတော့လောက်တဲ့အနေအထားအထိပြက်သွားတဲ့ပုံစံမျိုးပြောနေကြတော့လေမြို့ကဘယ်လောက်များကြီးတယ်လဲကိုမိုးဆောင်ရေလူကြီးခမန်းကြီးဘယ်လောက်လောက်ရှိလဲကိုမိုးဆောင်တည်သလောက်ပြောပြလို့ရမလား
ဟုတ်ကဲ့ခင်ဗျာမြို့ကလူကြီး3000လောက်ရှိတယ်3000လောက်ရှိပြီးတော့မြို့ကတကယ် တောင်ပေါ်မျိုးဆိုတော့တစ်ပင်တွေပိုင်းနဲ့တစ်ပင်ကြီးတွေပိုင်းအောင်ဆိုင်ပြီးတော့နေတယ်ခင်ဗျာနောက်ပြီးတော့ဒီမှာနေတာနဲ့တကယ်အသက်ကြီးတဲ့ဒီရဒါလောက်တဲ့လူတွေအများဆုံးနေတယ်ခင်ဗျာအာပြောရအေဂျင့်နဲ့ပြောရအေဂျင့်ပြီးတော့ဒီလူစိုက်မှုတွေနဲ့တော့ဒီမှာလူကနေတာများတယ်ခင်ဗျာဒီမျိုးကလည်းဟိုရင်တော့ရှေးတော့သူတို့တည်ခဲတဲ့မျိုးဖြစ်ပြီးတော့ဒီမျိုးကသူတို့ဒီမျိုးမှာရင်တော့ဆိုလို့ရှိရင်ဒီရွှေတွေပါလာရှာတဲ့လူတွေပါရှိတယ်ခါကြကြရင်အဲဒီမျိုးမှာနှစ်ပတ်လဲဆိုတော့ Golden Nugget ဒီ Festival တွေလောက်တာရှိတယ်အဲဒီရွှေတုံးတွေပါတွေ့တယ်သူတို့အဲဒီခါလေရွှေတုံးတွေပါကျွန်တော်တို့တွေ့တဲ့ပုံစံမျိုးသူတို့ Golden Nugget ပုံစံမျိုးလောက်ကြတယ်ခင်ဗျာ
အော်ဒီ California Gold Rush တို့ပါလို့ဆိုတော့ဒီမျိုးတွေလည်းပါတာပေါ့
အပါတော့ပါတော့အဲ့မှာတကယ်တချို့လူကဒီရွှေတုံးတွေသူတို့ Museum တွေမှာရှိတဲ့အဲဒီမျိုးမှာအဲဒီရွှေတုံးတွေပါလို့ဆိုလို့ရှိရင်ကိုရွှေအတုံးလိုက်ကိုတွေ့တာပဲရှိတယ်အဲမျိုးမှာဒါပေမဲ့တေချာတစ်ခုကတော့မိုးမရွာတာသုံးလင်းနဲ့တော့ရှိတော့ထဲမှာရှိတယ်ဒီအောက်မှာရှိတယ်ဒီဘလူးကောင်နဲ့မြက်တွေပါတယ်ချုံမို့တယ်6တွေ့နေတယ်အမြဲတမ်းတော်မီယာတော့ဒီလိုပဲလောင်တာပေါ့လေဒါပေမဲ့ဒီခါလောင်တဲ့ချိန်မှာတော့ဘလူးကောင်လည်းဆိုတော့လေရပါပင့်ပြီးတော့လောင်သွားလို့တဲ့ချက်ချင်းပြန်နံပြီးလောင်သွားတာခင်ဗျ
ဒီမျိုးမှာလက်ရှိနေထိုင်နေတဲ့တခြားမြန်မာမိသားစုတွေတော့မရှိဘူးလို့ကိုမိုးစောအောင်ကပြောပါတယ်ခုချိန်မှာတော့ဘလိုမီးစလောင်တယ်ဆိုတာကိုမသိရသေးဘူးလို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြောပါတယ်ဒီတော်မီဟာဟောလိဝုဒ်ကနာမည်ကြီးမင်းသားမင်းသမီးတွေအစိုးရတွေနေထိုင်တဲ့မြို့တွေကိုပါကူးဆက်လောင်ကျွမ်းနေတာကြောင့်နာမည်ကြီးအတော်များများရဲ့အိမ်တွေလည်းမီးတဲ့ပါကုန်တယ်လို့သိရပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုဒေါ်လာလာတန်ကတင်ဆက်မှာပ
ါ The Economic Times မှာမြန်မာနိုင်ငံမှာတရုတ်ကဆေးကန်းဆောင်မဲ့ဒါဟာအိန္ဒိယဝန်ကျင်ဒေသမှာတတိယမြောက်တရုတ်ကဆက်လုပ်တဲ့ဆေးကန်းဖြစ်တဲ့ဆိုရဲကောင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ဘင်္ဂလားပင်လယ်ော်တလျှောက်မြန်မာနိုင်ငံရဲ့ကြောက်ဖြူမြို့မှာတရုတ်ကဒေါ်လာဘီလီယံများစွာချီတဲ့ရေနဲ့ဆေးကန်းဆောက်လုပ်မှာဖြစ်ပြီးဒါဟာအဲ့ဒီဝန်ကျင်ဒေသမှာတရုတ်ကဆေးကန်းတစ်ခုဆောက်လုပ်ထားပြီးဖြစ်တဲ့အတွက်ကြောင့်အိန္ဒိယအတွက်စိုးရိမ်ပွဲရဖြစ်လိမ့်မယ်လို့အစချီရေးသားထားပါတယ်။တရုတ်ရဲ့ပုဂ္ဂပလမ်းကြောင်းစီမံကိန်းရဘေကျင်းနဲ့နေပြည်တော်အစိုးရကြားပြီးခဲ့တဲ့ဇာတာပတိနေ့ကလက်မှတ်ရေးထိုးလိုက်ခြင်းဟာဒီရေနဲ့စီမံကိန်းမှာငွေကြေးထည့်ဝင်ရင်းနှီးမှုနဲ့ပတ်သက်လို့နှစ်နဲ့ချီဆိုင်းထားရပြီးတဲ့နောက်အခုလိုလက်မှတ်ရေးထိုးနိုင်ခဲ့ခြင်းပဲဖြစ်ပါလေ။တရုတ်ဟာပါကစ္စတန်မှာဂွာရာဆေးကန်းကိုဆောက်လုပ်ခဲ့ပြီးတီရီလင်ကာမှာလည်းမဟာဗျူဟာကျတဲ့ဟမ်ဘာတိုတာဆေးကန်းကို96နှစ်ကြာငှားရမ်းအသုံးပြုခွင့်ရရှိထားသလိုဘင်္ဂလားဒေ့ရှ်ရှိစစ်တကောင်းမှာလည်းဆေးကန်းဆောက်လုပ်ဖို့ငွေကြေးအကုန်ခံဖို့ရှိပါလေ။ဒီလိုအရှိအရှာဝင်ကျင်မှာတရုတ်ကဆေးကန်းတွေဆောက်လုပ်ခြင်းဟာအိန္ဒိယသမုဒ္ဒရာမှာသူ့နိုင်ငံကိုဝိုင်းထားနိုင်ဖို့ဗျူဟာတရဖြစ်တယ်လို့အိန္ဒိယကရှုမြင်ပါတယ်။မြန်မာနိုင်ငံအနေနဲ့လည်းတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုသတိထားလာပြီးနိုင်ငံတွင်းမှာတရုတ်ရဲ့စီမံကိန်းတချို့ကိုရှော့ချလာခဲ့တာတွေ့ရပါတယ်။တရုတ်အစိုးရပိုင်း Global Times မှာဖော်ပြချက်အရတရုတ်ကဒီစီမံကိန်းရဲ့80ရာခိုင်နှုန်းကိုငွေရင်းစိုက်ထုတ်ပြီးကျန်တဲ့30ရာခိုင်နှုန်းကိုမြန်မာဘက်ကထည့်ဝင်မှာဖြစ်ပါတယ်။2015ခုကတည်းကဆိုင်ငံထားခြင်းခံရတဲ့ဒီရေနဲ့စီမံကိန်းဟာ BRI လို့ခေါ်တဲ့တရုတ်ရဲ့ပုဂ္ဂပလမ်းကြောင်းစီမံကိန်းဆက်လက်အကောင့်ထည့်ဖို့ရေးတွေအဓိကကြတဲ့ခြေလှမ်းတရဖြစ်တယ်လို့ Global Times မှာရေးသားထားပါတယ်။ဒီကြောက်ဖြူရေနဲ့စီမံကိန်းဆိုင်ထားခံရတဲ့တွေပုဂ္ဂပလမ်းကြောင်းစီမံကိန်းနဲ့ပတ်သက်လို့ပြစ်တင်ဝေဖန်မှုတွေတိုးလာခဲ့ပြီးတချို့ပြပအကဲခတ်တွေကဒီလိုစီမံကိန်းတွေဟာအင်းရှင်နိုင်ငံတွေကိုကျွေးပီစေမဲ့အပြင်တခြားနိုင်ငံတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလည်းချင်းချောက်ရရောက်စေနိုင်တယ်လို့ထောက်ပြတာတွေရှိတယ်လို့ The Economic Times သတင်းစာမှာဖော်ပြထားပါတယ
်။ Crush Media တစ်ဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ရိုဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစစ်စစ်ထားတဲ့ဒုက္ခသည်2000နေရပြန်ရေးမှာဘလောက်ထိချေချောမှုရှိမလဲဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားသဟဇတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်သလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆူးနေလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ။
ဆက်လက်ပြီးတော့ဒေါ်လာလာတန်တင်ဆက်နေတဲ့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဒီကိရမ်နဲ့တင်ပြမယ် idiom အသုံးကတော့
gung ho
ဆိုတာပဲဖြစ်ပါတယ်ဒီသုံးကတရုတ်ဘာသာကနေဆင်းသက်လာတာပါ kung kung ကတရုတ်လိုအလုံးHO ဟိုကအတူတူကဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့အတူတူကအလုတ်လုတ်တာပေါ့ရှင်ဒီတရုတ်ဘာသာအသုံးကနေတွေ့ရကဘာစစ်တွင်းကအင်္ဂလိပ်ဘာသာအသုံးမှာထည့်သွင်းအသုံးပြုလာတယ်လို့ဆိုပါတယ်အင်္ဂလိပ်ဘာသာအသုံးမှာတော့ KUNG HO အစား GUNG GUNG HO GUNG HO လို့ဆိုပြီးတော့ပြောင်းလဲအသုံးပြုလာတယ်လို့ဆိုပါတယ်1942ခုနှစ်ကထိုစဉ်ကအမေရိကန်မရင်းတပ်ဗိုလ်ချုပ်အေဗန်စ်ကောလ်ဆန်ကနေတရုတ်ဘာသာအသုံးကန်ဟိုရဲ့စီးလုံးညွတ်စွာအလုပ်လုပ်ကင်တယ်လို့အနေဒီပဲကိုသဘောကျလာပြီးတော့သူ့ရဲ့စီးဝေးပေါ်မှာဒီအသုံးကိုထည့်တဲ့ပြီးသုံးလာရကနေပုံနှိပ်မှာအသုံးပြုလာတာဖြစ်ပါတယ်။ idiom ဒီပဲကတော့စိတ်ဓာတ်တက်ကြွမှုရှိတာကိုရည်ညွှန်းပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
John nga Marine tat the win bu tait ko sait a thet tan ni de. Kaya si si da dwe ko tu aw mho dwe le tu ko tu a pin man khan pi le chin ke de lu a thei be ya ba de. U ma ko naw ta khaw na sin chi cha ya aw.
John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
တခုခုနဲ့ပတ်သက်လို့သိကိုစိတ်အားထက်သန်နေတယ်ဆိုရင် idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
gung-ho
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အခုကတော့ကိုစော်ဝင်းလှိုင်တင်ဆက်နေတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်မှုအလှရောက်ပါပြီရှင
်ဂျပန်နိုင်ငံတိုကီယိုမှာကျင်းပတဲ့ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးဆွေးပွဲအတွင်းမဲခေါင်ဒေသ၅နိုင်ငံဖြစ်ကြတဲ့မြန်မာကမ်ဘောဒီးယားလာအိုဗီယက်နမ်ထိုင်းနဲ့အင်ရှင်ဂျပန်နိုင်ငံတို့အကြားဆက်ဆံရေးတွေတိုးမြင့်ဆောင်ရွက်ဖို့ပါဝင်တဲ့Tokyo Strategy 2018 Tokyo Mahabyuha 2018 သဘောတူညီချက်ကိုထိပ်သီးဆွေးနွေးပွဲနောက်ဆုံးနေ့ဖြစ်တဲ့အောက်တိုဘာလ9ရက်နေ့မှာသဘောတူချမှတ်ခဲ့ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီသဘောတူညီချက်အရမဲခေါင်ရာဝန်း9နိုင်ငံနဲ့ဂျပန်တို့ဟာမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ကြောင်းသဘောတူညီချက်မှာဖော်ပြထားပြီးဒေသတွင်းအဆင့်မြင့်လမ်းမဆက်သွယ်ရေးတွေဖွံ့ဖြိုးတိုးတက်လာအောင်လှုပ်ဆောင်ရေးအတွက်ထိတွေ့ဆက်ဆံမှုတွေပုံမကောင်းမွန်အောင်လှုပ်ဆောင်တာလူသားအရင်းအမြစ်တိုးမြင့်ရေးနဲ့တဘာဝပတ်ဝန်းကျင်ထင်းထင်းရေးစတဲ့မူသုံးချက်အပေါ်အခြေခံပြီးအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်။မဲခေါင်ဒေတာဟာအနာဂတ်မှာဖွံ့ဖြိုးတိုးတက်မယ့်အလားအလာတွေများစွာရှိနေတာကြောင့်မဲခေါင်ဒေတာနိုင်ငံနေနဲ့ဂျပန်နိုင်ငံတို့အနေနဲ့အတူတကွကြွယ်ဝချမ်းသာရေးကိုသဘောတူကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ထိပ်သီးဆွေးပွဲအပြီးမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအနာဂတ်မှာမြန်မာနိုင်ငံအနေနဲ့လည်းမဲခေါင်ဒေတာဆိုင်ရာကိစ္စရပ်တွေမှာတက်ကြွစွာပါဝင်သွားမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ကျမတို့2019ခုနှစ်မှာမိကောင်နဲ့ဂျပန်ပုံမူပြီးတော့ပူးပေါင်းဆောင်ရွက်တဲ့ဆုံရှားမှုအတွင်အထက်မှာလည်းကျမတို့မြန်မာနိုင်ငံအနေနဲ့တက်တက်ကြွကြွပါဝင်လာဖို့ကျမတို့စီစဉ်ထားပြီးဖြစ်ပါတယ်။အထူးသဖြင့်လူမှုရေးယဉ်ကျေးမှုဘက်ကနေပြီးတော့ကျမတို့ပုံမူပြီးတော့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လာအောင်လို့အားပေးရှင်ပါတယ်
။တကယ်လို့မဲခေါင်ဒေသသာနိုင်ငံတစ်ခုရဲ့အဖြစ်တရှိမယ်ဆိုရင်ကမ္ဘာမှာနံပါတ်6လူဦးရေအများဆုံးနိုင်ငံဖြစ်ပြီးမဲခေါင်ဒေတာ၅နိုင်ငံက GDP တွေကိုပေါင်းလိုက်မယ်ဆိုရင်အမေရိကန်ဒေါ်လာ800ဘီလီယံရှိမှာဖြစ်ပါတယ်။မဲခေါင်နိုင်ငံတွေရဲ့ပြပပို့ကုန်အလုံးကိုပေါင်းကြည့်လိုက်မယ်ဆိုရင်လည်းဒေါ်လာ466ဘီလီယံရှိနိုင်မယ်လို့ခန့်မှန်းထားကြတာကြောင့်ကမ္ဘာမှာ၉ခုမြောက်အင်အားအကြီးဆုံးစီးပွားအုပ်စုဖြစ်မယ်လို့ဆိုပါတယ်။ဒါကြောင့်မဲခေါင်ဒေတာဟာစီးပွားဖွံ့ဖြိုးမှုအလားအလာကောင်းတဲ့အရေးပါတဲ့ဒေတာတစ်ခုဖြစ်ပါတယ်။မဲခေါင်နိုင်ငံအချင်းချင်းကုန်သွယ်ရေးဟာလည်း800ခန့်နှုန်းလောက်ပဲရှိနေသေးတာကြောင့်ကြံတဲ့92ရာခိုင်နှုန်းကိုတခြားမဲခေါင်ဒေသပြင်ပနိုင်ငံတွေကိုတင်ပို့နေကြတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလက်ရှိအင်အားအကြီးဆုံးစီးပွားအုပ်စုတစ်ခုဖြစ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်90ရာခိုင်နှုန်းဟာ EU အဖွဲ့ဝင်နိုင်ငံအချင်းချင်းတွေကိုတင်ပို့ကြတာဖြစ်ပါတယ်။ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မျှော်လင့်သလိုမဲခေါင်ဒေသမှာမြန်မာနိုင်ငံဘလောက်အထိအတွင်းကြကြပူးပေါင်းပါဝင်နိုင်မလဲအထူးသဖြင့်မဲခေါင်ဒေသကတခြားအဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ခြင်းအပြင်မြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရနိုင်သလဲမဲခေါင်၅နိုင်ငံကိုအကူအညီပေးခြင်းနဲ့အင်အားကြီးနိုင်ငံတွေရဲ့သဘောထားတွေကဘလို့ရှိသလဲဆိုတာကိုမေးကြည့်တဲ့အခါလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်နေထိုင်နေတဲ့စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်စီးပွားရေးကဒီချက်မှာဆိုရင်ကျွန်တော်တို့ကမမပြည်ကအောက်ချဆုံးတော့ဖြစ်နေတယ်နော်ဒီမဲခေါင်ဒေသမှာတော့တကယ်တော့ဒီဒေသဖွံ့ဖြိုးရေးအတွက်ကအခုကအနောက်နိုင်ငံတွေကဗမာနဲ့ဆက်သွယ်မရှိတော့တရုတ်နဲ့ဂျပန်ပဲအဓိကပါအင်အားကြီးနိုင်ငံတွေနဲ့ဆိုကူညီနိုင်မယ့်နိုင်ငံတို့ကျွန်တော်မြင်တယ်နော်ဒီတော့အဲ့တမှာဂျပန်ကအခုလိုတကယ်တက်တက်ကြွကြဟိုတဲ့အားပေးကူညီမယ်ဆိုတာတိရတော့ခုနိုင်ငံတွေတော့ပို့ပြီးတော့ကောင်းပါလားအကောင်းလို့ကျွန်တော်မြင်ပါလား
အင်းဒီနိုင်ငံအနေနဲ့လုပ်တဲ့စီးပွားရေးဟာပို့ပြီးတော့ဟိုပေါ့နှစ်ဦးနှစ်ဖက်ပို့အကျိုးရှိစေတယ်ပေါ့နော်ဒီဆိုတော့မဲခေါင်နိုင်ငံအချင်းချင်းကြားထဲမှာရောမြန်မာနိုင်ငံကဒီစီးပွားရေးကိုပို့ပြီးတော့အရှင်မြင့်ပြီးတော့ပေါ့နော်ဟိုတနည်းနည်းနဲ့အရှင်မြင့်လုပ်မယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံဖွံ့ဖြိုးမှုဟာတော်တော်လေးနောက်ကျကြံနေတာရောဒီရှားထဲမှာဆင်းရဲတဲ့နိုင်ငံတွေလို့ယူဆထားတဲ့နိုင်ငံတွေထဲမှာတော့မြန်မာဘိတ်ကျကြံနေခဲ့တယ်ဆိုတော့ပို့ပြီးတော့များကျွန်တော်တို့ဟိုမြန်မြန်လေးအရှင်တွန်းပြီးသွားနိုင်မလား
ကျွန်တော်မြင်တာကတော့အင်းကြီးနည်းနဲ့ကတော့မုတ်ချတွေပို့ပြီးတော့ပူပေါင်းပြီးတော့ဆောင်ရွက်มาဖြစ်တယ်အချင်းချင်းအနီးကပ်ဆိုတော့ဘာဖြစ်ဟိုစွေရီရောပိုင်းလာရီရောပို့ဆောင်ရီရောခင်းများတော့နေမဒီဆက်တဲ့အတွက်ထိရောက်မှုကတော့ပို့ပြီးတော့ညံစမ်းပါတယ်သို့တော်လည်းဟိုကျွန်တော်တို့ဒီမြေကောင်တွေနိုင်ငံအများစုကနှစ်ပိုင်းပေါ့လေလောအားနဲ့ငွေအားပေါ့လေဟိုဒီအမ်ဆိုအလုပ်တစ်ခုလုပ်မယ်ဆိုရင် manpower ရဲ့ money ရဲ့ကျန်တော့လေ resources တွေကလိုတယ်ဆိုတော့အခုပေါင်းပြီးတော့တစ်ခါတည်း engine တွေကျွန်တော်တို့လုပ်မယ်တစ်ခါတည်းဒီလိုတဲ့ငွေရင်းအားကိုတက်နိုင်တဲ့ဒီလိုဂျပန်နိုင်ငံလိုကုညီလိုတဲ့နိုင်ငံတွေအကူအညီယူတာကတော့ဒါကျွန်တော်မမှားဘူးလို့ထင်ပါတယ်နောက်ကျွန်တော်သိရတော့ဒီနေ့တရင်မှာတွေ့လိုက်တာဂျပန်လက်ဆောင်ပေါ့လေကဲကြောင်းကြောင်းနဲ့ပူလာပြီးတော့ရင်းနှီးမြှုပ်နှံပြီးတော့ထုတ်တဲ့အောင်လုပ်ပြမယ်ဆိုတော့အဲ့ကကတည်းကကျွန်တော်တို့ကတအားရှိမယ်လို့ထင်ပါဘူး။ဒီ money နဲ့ manpower ပေါ့လေ resources ဆိုတာဒါစီးပွားရေးမှာဒါလိုပါ။အားတော့ပဲလိုအားရှိရှိလုပ်ချင်စိတ်ရှိရှိငွေအမတတ်နိုင်လေကျွန်တော်တို့ကတန်တော့မများဘူးခဲ့။အဲ့တော့အိန္ဒိယနိုင်ငံနဲ့ကြည့်လိုက်လို့ရှိရင်ကျွန်တော်ငွေအားမှာဂျပန်ကိုလောက်ဟိုတောင်တင်းပါလေဂျပန်နဲ့ဒီအာရှနိုင်ငံတွေမှာသူကကျွတ်တဆုံနိုင်ငံဖြစ်တဲ့အတွက်ကိုင်းနေနောက်မျိုးပြင်မယ်ကိုင်းနိုင်ငံတွေတည်းကျိုးရှိမယ်ဆိုလို့ရှိရင်တော့အာဒီပင်လည်းကျွန်တော်မြင်ပါတယ်တော့နှစ်လမ်းသွားပေါ့
မြန်မာနိုင်ငံကရောဘယ်လိုကဏ္ဍတွေမှာများဦးစားပေးပြီးတော့လုတ်တင်တယ်လို့ဥက္ကံထွန်သတိထားမိတယ်လေဥပမာကျွန်တော်တို့စံတင်ပို့တယ်ပဲဆိုကြပါဆိုစံတင်ပို့တယ်ဆိုရင်လေမြန်မာနိုင်ငံဟိုအဓိကထွက်ကွန်ဆန်ဆိုပြီးပြောကြတယ်သို့တော်လည်းထိုင်းနိုဗီယက်နမ်တို့နဲ့ကျွန်တော်တို့ရှင်လိုက်ရင်ကျွန်တော်တို့စံ quality ကမကောင်းဘူးမတိုးနိုင်ဘူးဆိုပြီးတော့စံကုန်တယ်တွေကပြောတယ်အည်သွေးမမီဘူးပေါ့နော်အဲ့ဒါဆိုရင်တခြားဘာလုပ်မလဲကျွန်တော်တို့ရေလုံငန်းင
ါးလုံငန်
းအေးရေလုံငန်းငါးလုံငန်းလုပ်မလားဆိုတော့
တခြား
တဘာဝတောင်းဝင်ထွက်တယ်ဟိုတွင်းထွက်ရတနာတွေထွက်တယ်ဟိုတွင်းထွက်တရားစာတာတွေထွက်တယ်အဲတွင်းထွက်တရားစာဘယ်ဟာအများကျွန်တော်တို့ဦးစားပေးလုပ်တင်တယ်လို့ဦးကန်ထွန်းသတိထားမိတယ်လေကျွန
်တော်လောလောဆယ်အနိကဆုံးဆိုတဲ့ပေါ့လေဒေသချင်းဆိုရင်နိကမှုနေရာဆိုရေလုံငန်းငားနဲ့ရေလုံငန်းဦးစားပေးတယ်နော်ဒုတိယကတော့ဟိုတွင်းထွက်ပစ္စည်းပေါ့လေကျွန်တော်တို့ကကြောက်တံပရများတယ်လေအဲ့ဒါတွေကယူထွက်နေတယ်လို့လည်းကျွန်တော်တို့တရင်နေကြားတယ်လေအဲ့ဒါကိုယူဖိမှုမရှိအောင်ကျကျမလုတ်ပြီးတော့အဲ့ဒါဆိုရင်ပတ်စံလည်းတော်တော်လေးစီးပွားရေးမှာအထောက်အကူဖြစ်နေတယ်အဲ့တော့ရေတက်ပစ္စည်းတင်းနှစ်ကတွင်းတက်ပစ္စည်းတွေအဲ့ဒါကျွန်တော်အဲ့ဒီနှစ်ခုကို priority ပေးတယ်လို့ကျွန်တော်ထင်ပါတယ
်ဂျပန်ကဥဆောင်ကျင်းပတဲ့မဲခေါင်ထိပ်သီးဆွေးပွဲရှိနေသလိုတစ်ဖက်မှာလည်းတရုတ်နိုင်ငံကမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုပြီးမဲခေါင်နိုင်ငံနေနဲ့လက်တွဲဆောင်ရွက်နိုင်မဲ့စီမံကိန်းတရက်ကိုမကြသေးခင်ကအဆိုပြုထားပါတယ်ခင်ဗျာ
အခုတပံအလှဲကြတဲ့ပတ်စင်ကဏ္ဍကတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာ Miss Asia USA အလှမယ်ပြိုင်ပွဲမှာမြန်မာကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့မဲကဘာမီမက်ချီမီစင်ကိုဆက်သွယ်မေးမြန်းပြီးတော့ကိုအောင်ကတင်ဆက်ထားပါရရှင်
2019ရဲ့နှစ်မှာကျင်းပမယ် Miss Asia USA ပြိုင်ပွဲမှာမက်ကြီးမင်းစင်လဲပါဝင်ရှင်ပြိုင်မယ်လို့သိရပါတယ်။ဟိုဒီပြိုင်ပွဲဘယ်မှာကျင်းပမှာပါလဲ
။ Miss Asia USA Redondo Beach California မှာဖြစ်မှာပါဦး
။ Miss Asia USA ဆိုတော့ဒီပြိုင်ပွဲမှာကလူဘယ်လောက်များများဝင်ပြီးတော့ပြိုင်မှာပါလဲ
။အခုကျမတိလောက်ကလူ50ပါမှာပါ။လူ50မှာ category အမျိုးစုံရှိတယ်။အဲ့ category ကလူ50ကျမပြိုင်မှာ Miss category မှာပြိုင်မှာပါသူတို့ရှိမှရှိတဲ့ title Miss Asia USA ပြီးတော့ Miss Teen Asia USA Mrs Asia USA ရှိပါတယ
် Miss Asia USA ပြိုင်ပွဲမှာပေါ့လေအဓိကတော့အမေရိကန်မှာရှိနေတဲ့အာရှနွေဘွားတွေဝင်ပြိုင်ကြတာဆိုတော့ဘယ်လူမျိုးတွေဝင်ပြီးတော့ပြိုင်ကြလိမ့်ရှိလဲ
ဟုတ်ဘူးရှိတာဟုတ်ကျမပထမဆုံးမြန်မာပြီးတော့ Japan ရှိတယ် Thailand ရှိ Filipino Vietnamese ရှိတယ်India ရှိတယ်အမျိုးဆုံး Asian Southeast Asian country တွေအများကြီးရှိပြီးတော့ China ဆိုလို့ရှိရင် China ရှိ Hong Kong ရှိတယ်အဲ China မှာအဲ့လိုပွဲတော်ဆိုင်တဲ့အကုန်ပါပါတယ
်ဆိုတော့ဒီလူမျိုးတစ်မျိုးကိုစားပြုကတယောက်ပဲဝင်ပြိုင်လို့ရတာလားဘယ်နှယောက်ဝင်ပြိုင်လဲ
တယောက်ချက်ပို့ပြီးဝင်ပြိုင်ရပါဆိုသူတို့တွေကဟိုလူ each country မှာအများများ represent လုပ်လို့ရတယ်ဆိုတော့တယောက်ချက်မတတ်မှာသာဘူးဒါပေမဲ့နိုင်တာတော့တယောက်ချက်ပဲနိုင်လို့ရတယ်အဲ title ကို
ဆိုတော့ပြိုင်ပွဲရဲ့နာမည်က Miss Asia USA ဆိုတော့ဒီအမေရိကမှာနေတဲ့အေရှားနွေဘွားတွေရဲ့ပြိုင်ပွဲပဲပေါ့နော်တခြားနိုင်ငံကဘယ်သူမှမပါဘူ
း ဒီနှစ်ကကြတော့ Japan ကတယောက်ပါတယ်သူကအဲပြိုင် Mrs. Taiwan မှာပြိုင်နေအမျိုးသမီးရဲ့သူမှသူက Japan ကိုကိုစားပြုခြင်းလို့ဆိုပြီးတော့ Japan ကနေပြီးတော့သူ့မိဘနဲ့လာပြီးတော့ဒီနှစ်ပြိုင်တာရှိအဲ့ဒါတော့သိတယ်သိထားတာရှိပါတယ်
ဆိုတော့သူကနိုင်ငံတကာပြိုင်ပွဲလားဒါမှမဟုတ်လို့ရှိရင်ခုနကလိုပေါ့ဒီတိုက်တယ်အရာဆိုရင်တော့ဒါအမေရိကန်ပြည်ထောင်စုတွေကအာရှနွေဘွားတွေရဲ့ Miss ပြိုင်ပွဲလို့ယူဆလို့ရတာပေါ့လေဆိုတော့ဟိုနိုင်ငံတကာကဝင်ပြီးတော့ရှင်ပြိုင်လို့ရလား
ကျွန်မတိလောက်ကရှင်ပြိုင်လို့ရတယ် Director International ဘက်ကိုကူးကျင်တော့အဲ့ဒါကြောင့်လို့သူဖွင့်ပေးထားတာအဲ့တခြားနိုင်ငံတွေကပြီး Age ကိုက Asian Heritage လို့ရှင်ပြိုင်လို့ရတယ်
ဆိုတော့ဒီ Miss Asia ပြိုင်ပွဲမှာဆိုတော့ဟောဒီပြိုင်ပွဲမှာအစီအစဉ်တွေကဘာတွေပါပါလဲ
ပြိုင်ပွဲမှာအစီအစဉ်တွေကပထမဦးဆုံး stage ခုလို့ရှင်ပြိုင်မှာကို national costume ပြိုင်မယ
်ကိုလူမျိုးဝတ်စုံပေါ့နော
်ဟုတ်ကဲ့လူမျိုးဝတ်စုံဘလောက် creative လုပ်ပြီးဘလုံး chart နဲ့မတူအောင်ပြနိုင်လဲပေါ့အဲ့ဒါပြိုင်မယ်ပြိုင်ပြီးလို့ရှိရင်ကျမတို့တွေအကုန်လုံးကopening number ဆိုတာရှိတယ် opening number ကဝင်သူတို့ထုတ်ပေးတဲ့ကဝင်နဲ့အကောက်ပြိုင်မယ်သူတို့ကြည့်မယ်ဘသူကကိုင်တယ်ဘသူကမကိုင်နိုင်တယ်ဘသူက personality ရှိတယ်ပေါ့အဲ့ဒါကြည့်မယ်ကြည့်လို့ရှင် swimsuit ပြိုင်မယ် swimsuit ပြိုင်လို့ရှင် evening gown ပြိုင်မယ်ပြိုင်ပြီးတော့မှ final တဲ့သွားမှာ
ဆိုတော့ဟို talent ပြိုင်ပွဲတွေဘာတွေရောအဲဟို talent ပြိုင်ပွဲတွေဘာတွေရောပါလား
ဒီပွဲကတော့ talent မပြိုင်ဘူးတချို့pageant เนี่ย challenge ရှိတယ်တချို့ pageant เนี่ย challenge မရှိပါဘူ
းဆိုတော့ match team စင်းကရောဒီပြိုင်ပွဲမှာဘလို့ဝစ်စုံကိုဝစ်ပြီးတော့ပြိုင်မယ်လို့စဉ်းစားထားပါလဲ
အခုကျမညီမ costume ဆိုတော့လူတွေမတွေ့ဘူးတဲ့ဥစ္စာကိုလည်းပြခြင်းတယ်ဆိုတော့အဲ့ပမာညီမတီးရ designer နဲ့ဥစ္စာပူးပေါင်းပြီးတော့ costume တစ်ခု create လုပ်ထားတယ်အဲ့ costume ging costume ဖြစ်ပါတယ် ကျမဝတ်မှာတော့ mainly အော်ဥစားဝတ်မှာပါအဲပေါ်ကဂျင်းကြီးဂျင်းကြီးအောက်ဖက်ခြေောက်ကကြောက်သူတွေကနှက်ခြေောက်ပုံစံနဲ့အာကိုလုံးတို့မျက်နာတို့တွေကတော့အာလူပုံစံပေါ့ပြီးတော့အတောင်မှန်နေလဲပါတော့အမျိုးစုံတီအာ normal ဂျင်းကြီးဂျင်းကြီး costume တူအောင်လို့နည်းနည်းလေးထွင်ထားတာရှိတယ်ဒီဥစားနည်း different ဖြစ်တယ
်ဆိုတော့လောက်တာကြတော့ဟိုမြမပြီကိုလှမ်းမှာလားကိုယ့်အကိုလှုပ်လား
ဟုတ်ကဲ့ညီမပြီးမမိမိရဲ့အင်ဂျင်ယာကသူက design ဒီ project log out အရင်ကတည်းကသူက design ကိုဆွဲပေးတယ်ဆိုပြီးဒီ different design ကိုပြပြီးတော့ပေးဟာကြိုက်တယ်ပေါ့ဆိုပြီးတော့အဲကျွေးပြီးတော့အဲမိမိရဲ့နောက်တငယ်ချင်းတယောက်ကပဲအမိဟောအမိတို့နဲ့တည်တာကြားလာပြီးငွေလေးကပြီးတော့အဲအမသူကအင်္ကျီချုပ်တာဆိုတော့သူနဲ့ designer တွေကပေါင်းပြီးတော့ချုပ်ပြီးတော့ဒီ costume ကိုတီထွင်ထားပေးတာမိမိတို့ပြီးတော့ဟုတ်ပြီးခဲ့တဲ့အပတ်ကမှရောက်တာပါသူမပြီးကနေ plan ပို့လိုက်တာ
ဆိုတော့အခုဒါပြိုင်ပွဲရလည်းပဲတိတ်ပြီးတော့မကြခင်မှာကျင်းပတော့မှာဆိုတော့အားလုံးဒီပြိုင်ပွဲအတွက်ကောအစင်းသစ်ဖြစ်ပါပြီလားဒီဝစ်စုံတွေဘာတွေရောဟိုစမ်းပြီးတော့ဝစ်ကြည့်ပြီးပါပြီလား
ဝစ်စုံစမ်းဝစ်ကြည့်ပြီးနည်းနည်းလေးတော့ ပြန်ပြင်ရမယ် tweak လုပ်ရမယ် size တွေ adjust လုပ်ရမယ် ဒီ accessories နေရာမှာပေါ့အဲ့ဒါကြတော့ကျမနေရာအဲ့ဒါကိုနည်းပြင်တာလေးတွေလုပ်ပေးမယ်ဒီကောင်းစုပ်ကလေးတွေပါလေးဒီဘာလို့ကောင်းစုပ်ဆိုတာကတော့ဒီ head piece အကြီးတစ်ခုပါတဲ့အဒီကိန်းကြီးကြီးညာအတွက်အဲ့ဒါကိုမဟုတ်စား very well fitted ဖြစ်အောင်လို့ကျမနေရာပြန်ပြီးနည်းနည်း tweak လုပ်ပေးပါမယ
်ဟိုတစ်ခါတော့ဒီ miss art မဲကဘာမီပြိုင်ပွဲမှာလည်းဝင်ပြိုင်ခဲ့တယ်အခုတခါလည်းဒီပြိုင်ပွဲမှာဝင်ပြိုင်နေဆိုတော့ဒီမတိုင်ခင်မှာရောဂျားထဲမှာဘယ်ပြိုင်ပွဲတွေမှာဝင်ပြီးတော့ပြိုင်ခဲ့တာရှိပါသေးလဲ
ဂျားထဲမှာပြိုင်ပွဲမပြိုင်ပြဘူးဘာဖြစ်လို့လဲဆိုတော့ကျမအကြောင်းဟိုအကြောင်းတက်တော့နားစင်တက်နေတော့အဲ့ဒါနဲ့အာဒီ patch ကနေခဏ break ယူပြီးတော့အဲအကြောင်းတက်တာပေါ့ဟိုကတော့အကြောင်းခဏရထားတယ် car accident တွေပါလေဖြစ်တာနဲ့တော့ပြကြောင်းပြန်တက်သူပြီးဟိုနောက်ကိုရကြအကြောင်းပြန်တက်ပါမယ်။အဲကြောင်းမပြတက်ခင်လေးဒီပွဲကိုဝင်ပါငအောင်လို့ပါပြလိုက်တာပါ
။ဆိုတော့ဒီပြိုင်ပွဲအတွက်ကောတခြားပါတွေကြိုတင်ပြီးတော့ပြင်ဆင်ထားပါသေးလေ
။ဟုတ်ဒီပြိုင်ပွဲကအကြီးတစ်ခါမှအဲ့လိုမျိုးတခြားကြီးကျယ်လို့ national costing ပါတယ်အကြီးကျယ်ကြီးတခါမှလို့တိတ်လည်းမပြိုင်ဘူးတော့ဟိုcoach တယောက်ရှိပါတယ် coach ကဘယ်လိုမျိုး lunch out ဒီ costing နဲ့ဆိုဘယ်လိုမျိုးလို့ဘလိုလန်းဒီဆွမ်ဆူတို့ evening ကောင်းနေဆိုဘလိုလန်းရှာအဲ့ဒါတွေသင်ပြရနေနေပါတယ်တော့လုပ်ပါတယ်ပြီးတော့ exercise လည်းလုပ်ပါတယ်ကိုယ်စမ်းမာရေးတော့ပါဟောဒီ prepare လုပ်နိုင်အောင်ပေါ့ဆိုတော့အဲ့ဒါတွေအကုန်လုံးလုပ်တယ် make up ဆိုလည်းဒီဆရာအကောင်နဲ့သင်တဲ့ဇပင်းဆိုတဲ့အကုန်သင်ထားတယ်ဆိုအစဆုံးအောင်မြင်အောင်ဒီမြန်မာကိုစားပြုနိုင်နိုင်အောင်အကုန်လုံး prepare လုပ်နေပါတယ်
ဆိုတော့ဒီပြိုင်ပွဲမှာကဟိုမြန်မာတွေအရင်တော့ဝင်ပြီးတော့ပြိုင်ဘူးပါလား
ကျမဒီလောက်ကမပြိုင်ဘူးဒီကိနေ့တော့ invite လုပ်တယ်ကျမကိုအဲ director အတူရှိလို့လာပြိုင်ဖို့ပေါ့ဗျာမြန်မာဆိုတာမရှိသေးဘူးပေါ့အဲ့နှစ်တော့ခေါ်ပေမဲ့မအားတာနဲ့ပြီးတော့ prepare လုပ်ဖို့အချိန်ကအရန်ဆိုတာနဲ့အခုကျေးဇူးမပေးနိုင်တာနဲ့ခဏနေအောင်လို့နောက်နှစ်မှပြန်မယ်ဆိုပြီးဒီနှစ်ကျတော့ပြန်ပြစ်သွားတာပါအဲကျမဒီလောက်ကကျမပထမဦးဆုံးမြန်မာပ
ါဟုတ်ကဲ့ပါမက်ကြီးမင်းစင်အခုလိုတာမြန်မာကိုစားဝင်ပြီးတော့ပြိုင်မှာဆိုတော့အားလုံးအဆင်ပြေချောမေ့ပါစေလို့ဆုတောင်းပေးပါရစေ
ကျေးဇူးပ
ါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကဆက်ပြီးတင်ဆက်မှာပါရှင်
အမေရိကန်နောက်ပိုင်းကကယ်လီဖိုးနီးယားပြည်နယ်မှာပြင်းထန်တဲ့တော်မီလောင်ကျွမ်းမှုတွေကြောင့်အခုချိန်ထိသေဆုံးရသူက32ယောက်ရှိနေပြီးပျောက်ဆုံးနေသူက228ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရောပတိုက်ရဲ့ကာကွယ်ရေးဆိုင်ရာအသုံးစရိတ်ကိစ္စနဲ့အမေရိကန်နဲ့ကုန်သွယ်ရေးမှာဥရောပတိုက်ကပုံငွေပြနေတဲ့ကိစ္စတွေကိုတင်းလာနေမှာပြင်းထန်စွာပဲဝေဖန်လိုက်ပါတယ်။စင်ကာပူနိုင်ငံကို၄ရက်ကြာခီးသွားရောက်နေတဲ့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကပထမနေ့မှာပဲအာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာထိပ်သီးအစည်းအဝေးမှာမိန့်ခွန်းပြောကြားခဲ့ပြီးမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့အတွက်ဖိတ်ခေါ်လိုက်ပါတယ်။လာရောက်ရင်းနှီးမြှုပ်နှံသူတွေအနေနဲ့အဆင်ပြေချုံးမွေ့ဖို့မြန်မာနိုင်ငံဘက်ကဆောင်ရွက်နေတယ်လို့ရင်းနှီးမြှုပ်နှံသူတွေဘက်ကလည်းတာဝန်ခံမှုရှိတဲ့လှုပ်ဆောင်မှုတွေလုပ်ဖို့တတိပေးခဲ့ပါတယ်။ရိုဟင်ဂျာလူနည်းစုတွေပေါ်ပြင်းထန်တဲ့ဖိနှိပ်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကန့်ကွက်ပြောဆိုဖို့ပြက်ကွက်ခဲ့တဲ့အတွက်သူ့ကိုချီးမြှင့်တဲ့ AI ကနိုင်ငံတကာလူငင်းချမ်းသာဝင်အဖွဲ့အကြီးအမြင့်ဆုံးလူခွင့်ရေးစုကိုမနေ့ကတနင်္လာနေ့မှာပြန်ရုပ်သိမ်းခဲ့ပါတယ်။ဒေါ်နဲ့နဲ့တွေကွယ်ဝှက်ထားနိုင်တဲ့မြောက်ကိုရီးယားကအတိမပေးဘဲထားတဲ့စခန်း73ခုရှိနေတယ်လို့ Washington အခြေစိုက် CSIS နိုင်ငံတကာလေးလာရေးဗဟိုဌာနကပြောပါတယ်။
ကောင်းပါပြီရှင်ဒေါခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.